Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ26ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်တွေကိုတော့ line meter 32နဲ့51တို့ကနေဓာတ်ရိုက်နှาศင်နိုင်ပါတယ်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစွန်မမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ပွဲကဒေသအတွင်းနိုင်ငံတွေကိုကူးဆက်လာမဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေကြပါတယ်။ထိုင်နိုင်ငံကဗန်နီဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်ဆောင်ရွက်ပေးနေတဲ့ဗန်နီဖြစ်လာနေပါတယ်။မြန်မာအရေးလုံခြုံရေးကောင်စီကအရေးယူဖို့ပြက်ကွက်တာဟာမြန်မာပြည်သူတွေအတွက်နှစ်နာကြောင်းတာမကျေးဦးကျော်မထွန်းကပြောပါရယ်ဒီသတင်းနဲ့အပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တောင်ပိုင်းနမကျော်ကန်းချေငပလီမှာတော့ဒီကနေ့မှလည်းစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကဇက်တိုက်ဘုံကျဲတိုက်ခိုက်နေပါတယ်
လေရင်နဲ့ဘုံကျဲတယ်ပေါ့နော်ဘုံကျဲတာကတော့လူနေရွက်ကွက်ကိုကြာတာမျိုးလည်းရှိတယ်အများစုကတော့သူကဒီ PA တွေခုံပုံနိုင်တဲ့နေရာမျိုးလောက်ကိုမှန်ပြီးတော့ကျဲတယ်လို့ပြောကြတယ
်ဒီသတင်းအပြည့်စုံနဲ့အတူစစ်ကောင်စီနဲ့တအန်းတိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားမှာရှမ်းပြည်နယ်မန္တလေးတိုင်းနေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်မန္တလေးတိုင်းအိုးဘိုထောင်မှာတော့ထောင်အာဏာပိုင်နေနဲ့ရဲစခွေသားတွေအပြင်းထန်ရိုက်နှက်လို့နိုင်ငံရေးအကျဉ်းသားတဦးအသက်ဆုံးခဲ့ရပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူပြပြပေးပါမယ်ရှင
်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နဲ့တန်ရာဟုကဂါဇာစစ်ပွဲပိုပြီးကျပြန့်ပြီးဒေသတွင်းကူးဆက်လာအောင်လှုပ်ဆောင်နေတဲ့အပေါ်တူရကီသမ္မတရီဆက်တယ်ယပ်အာဒိုဝန်ကဒီကနေ့ဇွန်လ26ရက်နေ့မှာဝေဖန်ပြောကြားလိုက်ပါတယ်။အစ္စရေးကလက်ဗနွန်ကိုတိုက်ခိုက်ဖို့ပြင်ဆင်နေတာကိုတွေ့လိုက်ရပြီးအနောက်အုပ်စုနိုင်ငံတွေဟာအစ္စရေးရဲ့လုပ်ရက်ကိုလက်ယူရှုထားရုံနဲ့မကဘဲအားပေးအားမြောက်လုပ်တာတွေပါရှိတယ်လို့လည်းတူရကီသမ္မတကပြောပါတယ်။ဂါဇာမှာဟာမတ်စ်ဖွဲ့နဲ့တိုက်နေတဲ့စစ်ပွဲတွေရဲ့အချိန်အမြင့်ဆုံးကာလကိုကျော်လွန်သွားပြီလို့အစ္စရေးဝန်ကြီးချုပ်ကမကြသေးခင်ကပဲပြောကြားခဲ့ပြီးဟက်ဇ်ဘောလာအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်နေတဲ့နိုင်ငံမြောက်ပိုင်းလေဗနွန်နယ်စပ်ကိုသူတို့တပ်ဖွဲ့တွေကိုဆစ်လွတ်သွားမယ်လို့ပြောပါတယ်။ဒီလိုစစ်မျက်နှာပြောင်းလဲတဲ့လုပ်ရဟာခုခံကာဝေးရေးအတွက်ဖြစ်တယ်လို့လည်းဝန်ကြီးချုပ်နတန်ယာဟုကပြောပါတယ်ခင်ဗျာ။
ရောက်တယ်လန်ဒိစာချုပ်နေတိုအကြီးအကဲတည်အဖြစ်နဲ့နယ်သာလန်ဝန်ကြီးချုပ်မာကရူတာကိုမဟာမိတ်အဖွဲ့ဝင်တွေကဒီကနေ့ပဲရွေးချယ်လိုက်ပါတယ်။ယူကရိန်းစစ်ပွဲအချိန်မြင့်လာသလိုအနာဂတ်မှာနေတိုအဖွဲ့ရဲ့အမေရိကန်ရဲ့မရေရာတဲ့သဘောထားတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးခေါင်းဆောင်တစ်ကိုရွေးချယ်လိုက်တာဖြစ်ပါတယ်။နေတိုအကြီးအကဲနေရာအတွက်ရှင်ပြိုင်တဲ့အခါမှာတော့ပြိုင်ဘက်ရူမေးနီးယားသမ္မတကလုစ်ရူဟာနစ်အလားအလာမကောင်းတာကြောင့်ပြီးခဲ့တဲ့သတင်းပတ်တွေကပဲသူနှုတ်ထွက်ခဲ့ပြီးတော့အခုနောက်ဆုံးမှာတော့နယ်သာလန်ဝန်ကြီးချုပ်ကိုတရားဝင်ရွေးချယ်လိုက်တာဖြစ်ပါတယ်။လက်ရှိအတွင်မှုချုပ်ယောင်စတိုဒန်ဘက်ကလည်းနယ်သာလန်ဝန်ကြီးချုပ်အခုလိုရွေးချယ်ခံခဲ့ရတဲ့အတွက်လိုက်လိုက်လဲလဲကြိုဆိုကြောင်းပြောပါရရှင်
။ရုရှားနိုင်ငံစမိုလန်စက်ဒေသအတွင်းမှာရှိတဲ့စစ်စခန်းတစ်ခုကိုပိတ်မထားပြီးယူကရိန်းကဒရုန်းယာဉ်တွေနဲ့တိုက်ခတ်ခဲ့တယ်လို့ရုရှားအစိုးရကဒီကနေ့ပြောကြားလိုက်ပြီးရုရှားကလည်းယူကရိန်းနိုင်ငံအော်ဒက်ဆာဒေသကိုလေကြောင်းကတိုက်ခတ်ခဲ့တဲ့အတွက်အဆောက်အုံတချို့ထိခိုက်ပျက်စီးသွားတယ်လို့ယူကရိန်းကပြောပါရတယ်။Smolensk ဒေသအတွင်းယူကရိန်းတို့ပစ်လိုက်တဲ့ drone ယာဉ်တွေကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ Smolensk ဒေသ Bryazamsky ခရိုင်အတွင်းမှာရှိတဲ့စစ်အခြေစားစခန်းတစ်ခုကိုယူကရိန်းတို့ကတိုက်ခိုက်ဖို့ကြိုးစားတာဖြစ်ပြီးထိခိုက်ပျက်စီးမှုမရှိခဲ့ဘူးလို့ဒေသအုပ်ချုပ်ရေးမှူး Vasily Anokhin ကTelegram လူမှုကွန်ရက်မှာရေးပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသကိုရုရှားကပစ်ထိန်တပ်ဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဆက်မှုစုံအတွင်းမှာရှိတဲ့အဆောက်အုံတစ်ခုထိခိုက်ပျက်စီးသွားတယ်လို့ဒေသအုပ်ချုပ်ရေးမှူးအိုလေကီပါကလည်းမနေ့အင်္ဂါနေ့က Telegram လူမှုကွန်ရက်မှာရေးပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာတရှိုမှုနဲ့ဆွဆွဲခံထားရတဲ့ Wall Street Journal ရဲ့သတင်းတောက်Ivan Gushkovic ကိုသူ့ကိုဖမ်းဆီးခံရပြီးတော့15လအကြာဒီကနေ့စတင်တဲ့တရားခွင်မှာတွေ့ပါတယ်သူ့ကိုစပင်းနေရိတ်ထားပြီးတော့မှန်လုံကမ်းထဲမှာထည့်ထားပါတယ်ဆိုဗီယက်ယူနီယံလက်ထက်ကအမေရိကန်ကနေပြီးတော့အမေရိကန်မှာရွှေပြောင်းချေချခဲ့တဲ့မိဘတွေကနေမွေးဖွားခဲ့တဲ့ Gushkovic ကိုတော့ရုရှားနိုင်ငံရူရဲတောင်ပေါ်ဒေသမှာတည်င်းယူဖို့အတွက်2023ခုနှစ်မတ်လတုန်းကသူ့ကိုဖမ်းခဲ့တာဖြစ်ပါတယ်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ညွှန်ကြားချက်နဲ့စစ်ပစ္စည်းထုတ်လုပ်မွမ်းမံတဲ့စက်ရုံကလျှို့ဝှက်အချက်အလက်တွေစုဆောင်းနေတယ်ဆိုတဲ့ဆွဆ ဆက်ကြတဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒါပေမဲ့အာဏာပိုင်တွေဘက်ကခိုင်လုံတဲ့အထောက်အထားပြနိုင်တာမရှိပါဘူးဒီလိုမျိုးရုရှားအာဏာပိုင်ရဲ့ဆွဆွဲချက်ကိုတော့အလုံရှင်သတင်းဌာနကရောအမေရိကန်အစိုးရကပါအပြင်းထန်ညှဉ်းဆန်ထားပါတယ်တကယ်လို့တရားရုံးကသူ့ကိုအပြစ်ရှိတယ်ဆိုတာကိုဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်နဲ့အနှစ်20အထိကျခံရမှာဖြစ်ပါတယ်ရှင်
အမေရိကန်တန်ညဘယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေစနေနေ့အထိလိုင်းဒိုမီတာ35ကီလိုဟတ်6.9နဲ့9.15ညလိုင်းဒိုမီတာ59ကီလိုဟတ်56.6ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်15.9ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်ဒီအမေရိကန်အတန်ကနေဗထုနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ ထိုင်းနိုင်ငံကဗန်နေဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေအဖြစ်ပြောင်းလဲနေရာယူလာနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒရူးစ်ရဲ့ဒီကနေ့ဇွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအသစ်မှာဖော်ပြပါတယ်စစ်ကမှုနိုင်ငံအတွင်းမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ ပြောင်း လဲ အသုံး ပြု လာ နေတာ ဖြစ် ပါတယ် 2023-2024 ဘဏ္ဍာရေး နှစ် အတွင်း ထိုင်း နိုင်ငံက နေ မြန်မာ နိုင်ငံ ကို တင်ပို့ ခဲ့တဲ့ စစ်လက်နက် နဲ့ စစ်ပစ္စည်း တန်ဖိုး ဟာ အရင် နှစ် ကတည်းက နှစ် ပို များခဲ့ ပြီး အမေရိကန် ဒေါ်လာ တန် 120 ဘူး အထိ ရှိ ခဲ့တဲ့ အကြောင်း လဲ တော်မန် ဒူးစ် ရဲ့ အစီရင်ခံစာ မှာ ဖော်ပြ ပါတယ် လွန်ခဲ့တဲ့ နှစ် နှစ် အတွင်း နိုင်ငံပေါင်း 9 နိုင်ငံက ဘဏ်ပေါင်း 16 ခု ဟာ မြန်မာ စစ်ကောင်စီ အတွက် စစ်ဘက်ဆိုင်ရာ ပစ္စည်း တွေ ဝယ်ယူရေး စစ်ပိုင်းဆိုင်ရာ ကိစ္စရပ်တွေ နဲ့ ဆက်ဆက် ပြီး ငွေလဲပြောင်းမှု အပါအဝင် ဘဏ်ဝန်ဆောင်မှုတွေ ပေးခဲ့တဲ့ အကြောင်း ဒီကနေ့ ထုတ်ပြန်တဲ့ အစီရင်ခံစာ မှာ ဖော်ပြ ပါတယ် နိုင်ငံတကာ ဘဏ်တချို့ နဲ့ အစိုးရ တချို့ ဟာ အာဏာသိမ်း စစ်ကောင်စီ နဲ့ ဘလို့ ဆက်ဆက် ပံ့ပိုးမှုတွေ ပေးနေတယ်လဲ ဆိုတာကို လေ့လာ စုံစမ်းထားတဲ့ ဒီ အစီရင်ခံစာ မှာ တင်မင်းတမန် ကုန်သွယ်မှု ဆိုင်ရာ ဘဏ်လုပ်ငန်းတွေ ဆိုပြီး ဘဏ်တွေရဲ့ အမည်တွေကို ဖော်ပြထားပါတယ် ခင်ဗျာ
မြန်မာ နိုင်ငံရဲ့ အကြက်တဲ လုံခြုံရေး ကောင်စီရဲ့ အရေးယူ ဆောင်ရွက်ဖို့ ပြတ်ကတ်မှုက တော့ မြန်မာ ပြည်သူတွေ အတွက် အလွန် ကြီးမားပြီးတော့ စိုးရွားတဲ့ အကျိုးဆက်တွေ ဖြစ်နိုင်တဲ့ အကြောင်း ကုလသမဂ္ဂ ဆိုင်ရာ မြန်မာ အမြဲတမ်း ကိုယ်စားလှယ် တာမတ်ကြီး ဦးကျော်မိုးထွန်းက မနေ့တုန်းက ကုလသမဂ္ဂ အထွေထွေ ညီလာခံရဲ့ မျက်နှာစုံညီ အစည်းအဝေးမှာ တင်ပြသွားပါရယ် ကုလသမဂ္ဂ လုံခြုံရေး ကောင်စီရဲ့ 2023 ခုနှစ်ရဲ့ နှစ်စဉ် အစီရင်ခံစာနဲ့ ဆက်လင်းတဲ့ အထွေထွေ ညီလာခံ မျက်နှာစုံညီ ဆွေးနွေးပွဲမှာ တော့ တာမတ်ကြီး ဦးကျော်မိုးထွန်းက လုံခြုံရေး ကောင်စီရဲ့ မြန်မာ အရေး အလေးထားဖို့ ပြတ်ကွက်မှုအပေါ်မှာ စိတ်ပြတ်မိတဲ့ အကြောင်း တင်ပြသွားတာပါ ဒီလိုမျိုး အရေးယူ ဆောင်ရွက်ဖို့ ပြတ်ကွက်တာကြောင့် ဒီပြည်သူလူထု ပို့ပြီးတော့ အသက် ဆုံးရှုံးရတာ ကိုယ်လက်ရင်က ပို့ပြီးတော့ ဆုံးရှုံးရတာ နေရဲစွန့်ခွာမှုတွေ ပိုများလာတာ ဒုက္ခတွေ ကြီးထွားပြီးတော့ မျှော်လင့်ချက်မဲ့တာ စတဲ့ ဒဏ်မျိုးမျိုးကို ခါးစည်းခံနေရတဲ့ အကြောင်း တာမတ်ကြီးက ပြောပါရယ် တစ်ချိန်ထဲမှာပဲ စစ်ကောင်စီဘက်ကသတင်းမှားတွေ ထုတ်ပြန်တာ ဖန်တီးလှုပ်ကြံတဲ့ အချက်လက်တွေ နဲ့ ဝါဒဖြန့်ပြီးတော့ ပြည်သူတွေ နဲ့ တော်လှန်ရေး အင်အားစုတွေ ကြားမှာ မကြာခဏ မဟုတ်မမှန် ဆွတ်ဆွဲ နာမည်ဖြန့်နေတဲ့ အကြောင်းကိုလည်း တာမတ်ကြီး ဦးကျော်မိုးထွန်းက တင်ပြသွားပါရယ် စစ်တပ်ကနေ အာဏာသိမ်းပြီးတဲ့နောက်မှာ မြန်မာနိုင်ငံမှာ လူပေါင်း 9,300 လောက် တပ်ဖြတ်ခံရပြီးတော့ ပြည်သူ 3.1% ဟာ နေရဲစွန့်ခွာနေရသလို လူသားချင်းစာနာထောက်ထားမှုအကူအညီတွေ လိုအပ်နေတဲ့ သူက 18.6% ရှိတဲ့အကြောင်း တာမတ်ကြီးကပြောပါရယ် မကြသေးခင်တုန်းက စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ ဘကိုးမြို့ဝင်းနိမိတ်တာယုံကျောင်းတိုက်ဆရာတော် ဗရဏမုံနေနောက် ဘီးဝင်သားပြန်လွန်တော်မူတဲ့ဖြစ်ရပ်ကိုကြည့်ပြီးတော့ စစ်တပ်အနေနဲ့ပြည်သူအပေါ်မှာရက်စက်ကြမ်းကြုတ်မှုတွေကျူးလွန်နေပြီးတော့ ပြည်သူတွေနဲ့တခြားသူတွေကိုပြစ်တင်ပုံချဖို့ကြိုးပမ်းနေတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတာကိုလည်း တာမတ်ကြီးဦးကျော်မိုးထွန်းက တင်ပြသွားပါရယ်ရှင်
မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်ဖြစ်နေပြီး AA အာရခတပ်တော်ကစစ်တွေမျိုးကိုချင်းကပ်လာတဲ့အတွက်မြန်မာစစ်ကောင်စီဘက်ကစစ်သင်္ဘောတွေဘင်္ဂလားဒေ့ရှ်နိုင်ငံစိတ်မတင်ကြုံဝန်းကျင်ကိုဆစ်လွတ်နေတဲ့အကြောင်းမျက်မြင်သက်တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်နဇတ်မှာနေထိုင်သူတွေရဲ့နေထိုင်ရပ်တည်မှုကိုထိခိုက်လာသလိုတိုက်ပွဲတွေနဇတ်ကျော်ဝင်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါ မြန်မာဘက်ကစစ်တမောတွေကိုရှင်းရှင်းလင်းလင်းမြင်ရတဲ့အကြောင်းတိုက်လေရင်တွေလည်းအနီးကပြန်တန်းလာတာကိုတွေ့ရပြီးဆက်လက်ပြစ်ခတ်နေတိုက်ခိုက်နေတဲ့အတွက်စိုးရင်ပူပန်ပြီးအိပ်မရတဲ့အကြောင်းနေကြားကဘင်္ဂလားဒေ့ရှ်နိုင်ငံသားစစ်ပွားရေးလုပ်ငန်းရှင်တဦးပြောပြသွားတာဖြစ်ပါတယ်။နေကြားစစ်စခန်းတော်တော်များများကိုအေးအလံနေလွင့်တင်ထားတာကိုတွေ့မြင်ရတယ်လို့လည်းဘင်္ဂလားဒေ့ရှ်ဒေသခံတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆာဇူ ဇာမန်ခံကတော့နေကြာနှစ်မြစ်ကိုဖျက်ကျော်ပြီးမြန်မာနိုင်ငံဘက်ကအချင်းချင်းနေစားဖျက်ကျော်ပစ်ခတ်မှုတွေရှိတာကြောင့်ထပ်ပြီးပစ်ခတ်မှုတွေလုပ်ရင်လက်တုံ့ပြန်ပစ်ခတ်မယ်အကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီကိုရောအေးအေးဝေါ်ပါသတိပေးပြောဆိုထားပါတယ်မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးရောက်လာမှာကိုလည်းဒေသခံတွေကပူပန်နေကြပါတယ်တိုက်ပွဲတွေကြောင့်နှစ်မြစ်အတွင်းကုန်စည်တည်ယူရေးထိခိုက်နေသလိုကမ္ဘာလက်ခီးသည်တွေအသွားအလာများတဲ့စိတ်မတင်ကျွန်းကိုစန္ဒရိတ်ခါတွေမပို့နိုင်တဲ့အခက်အခဲတွေကြုံရတဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုကတော့မနှစ်2023ခုနှစ်အတွင်းမှာ35ရာခိုင်နှုန်းတိုးလာခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံဘက်ကတော့တာလီဘန်အဖွဲ့ကနေပြီး2022ခုနှစ်တုန်းကပိတ်ပင်တားမြစ်တဲ့အမိန့်ကိုထုတ်ပြန်ပြီးတဲ့နောက်မှာဘိန်းစိုက်ပျိုးထုတ်လုပ်မှုကမနှစ်က65ရာခိုင်နှုန်းကျဆင်းသွားပါတယ်ဆိုလာကိုကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကဒီကနေ့ရက်စွဲနဲ့စစ်တမ်းကိုထုတ်ပြန်ပါတယ်လက်တလောနိုင်ငံတွေမှာပြိပခါတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ရေးကိုမလုပ်ပါဘူးဆိုတာကိုစစ်ကောင်စီပြည်ထရေးဝန်ကြီးဗိုလ်ချုပ်ရာပြေက UNODC ကဒီကနေ့ထုတ်ပြန်တဲ့စစ်တမ်းအပေါ်မှာကြေညာချက်ထုတ်တုံ့ပြန်ထားပါတယ်ရှင်ဒီကနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ငပ်ပလီကန်းချင်နားမှာတိုက်ပွဲတွေပြင်းထန်နေတဲ့နောက်ဆုံးရအခြေအနေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကနမဲကျော်ကန်းချင်ရှိတဲ့ငပ်ပလီမှာတော့ဒီကနေ့မှစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်တစ်ချိန်တည်းမှာပဲအန်းနဲ့မောင်တော်ဘက်မှာလည်းစီးရဲကအတော်လေးတင်းမာနေပါတယ်ရခိုင်ပြည်နယ်တဲကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျာ
။တခိုင်တောင်ပိုင်းတန်တွဲမြို့နယ်ကကဘာလက်ခီးသွားတွေအလာများတဲ့ငပလီကန်းကြီးကမဆင်လေးစိတ်ကိုအရခတ်တပ်တော် AA ဘက်ကတင်လိုက်တယ်လို့သတင်းထွက်ပေါ်ပြီးတဲ့နောက်ငပလီကန်းကြီးတခြားနှစ်ဖက်တိုက်ပွဲတွေတစ်နေ့ထက်တစ်နေ့ပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းမဆင်လေးစိတ်အနီးမှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတာတွေရှိနေတယ်လို့ငပလီကနယ်ဘေးလွယာကိုထွက်ပြေးလာတဲ့ဒေသခံအမျိုးသမီး2ဦးက VOA ကိုပြောပါတယ်
အာဟုတ်ကူညီမကြားတဲ့လောက်ကတော့လေတန်တွဲကကြတော့အခုဒီဖြူကုံမစင်ပဲပေါ့နော်အဲ့ဒီဘက်မှာတိုက်ပွဲဖြစ်တယ်လို့ကြားတယ်အခုပြီးတော့သူကလေရင်နဲ့ဘုံကျဲတယ်ပေါ့နော်ဘုံကျဲတာကတော့လူနေရက်ွက်ထဲကိုကျဲတာကတော့နဲတယ်ပေါ့အဲမဲ့လူနေရက်ွက်ကိုကြတာမျိုးလည်းရှိတယ်အဲအများစုကတော့သူကဒီဘေးပတ်ပတ်လေပေါ့နော်ဘေးပတ်ပတ်လေမှာသူကအဲဒီAA ရေခိုးပုံနိုင်တဲ့နေရာမျိုးလောက်ကိုမှန်ပြီးတော့ကျဲတယ်လို့ပြောကြတယ်ရှင်ဟောအဲ့မှာအရှိုးရှိနေတဲ့လူအခုမှထွက်လာတဲ့လူကြတော့လေဟုတ
်မပလီလေးစိတ်ကိုအေဘက်ကတင်းလိုက်ပြီးလူဒီတက်ကံတွေပြောဆိုကြတာရှိတယ်လို့ဒေတာရင်းသတင်းဌာနတွေမှာဖော်ပြကြတာတွေ့ရပေမဲ့အေဘက်ကတော့ငပလီတိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးစစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းထားပေမဲ့တန်တွဲငပလီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တုံ့ပြန်ခြင်းမရှိသေးပါဘူးခီးသွားတွေကြာရေပန်းစားပြီးနိုင်ငံသားဝင်ငွေအမြောက်အများရှာပေးနိုင်တဲ့ငပလီမှာစစ်အရာရှိကြီးတွေနဲ့နှိစက်သူတွေရဲ့စီးပွားရေးလုပ်ငန်းတွေလည်းရှိနေတာပါဒါကြောင့်စစ်ကောင်စီအနေနဲ့ငပလီကန်းကြီးAA လက်အောက်မကျဆုံးရေးအတွက်ရေတက်လေတက်တွေနဲ့အပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်တယ်လို့လာမယ့်ရက်တွေမှာလည်းတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့ရခိုင်တိုက်ပွဲစောင့်ကြည့်လေ့လာနေသူတွေကသုံးသပ်ပြောဆိုကြပါတယ်ငပလီစစ်သားကတူပြောပြချက်အရတော့ငပလီကန်းကြီးတလျှောက်မှာစစ်ကောင်စီကရေတက်တင်မောတော်တော်များများတိုးချက်ချထားတာတွေ့ရတယ်လို့ဆိုပါတယ်
အခုမှထွက်လာတဲ့လူတွေကပြောစကားအရတော့အာရေတက်ကတော်တော်အင်အားဖြည့်ထားတယ်လို့ပြောတယ်ပေါ့နော်ရေတက်တော်တော်အင်အားဖြည့်ထားဆိုညီမတို့ဒီကမ်းခြေတစ်ချောင်းလုံးကိုမှဒီဒီ Navy တွေပေါ့နော်စက်တက်ပိုင် Navy တွေမှဟိုကမ်းခြေတစ်ချောင်းလုံးမှအញ្ញမ်းအများကြီးပဲမဲမဲလှုပ်နေတယ်ပေါ့သူတို့ဆိုအဲ့လိုမျိုးပြောကြတယ်ဆိုတဲ့အခါကျတော့သူတို့ပြောတာကတော့ဟိုဖြစ်လာမယ်ဆိုတော့မှလုံးဝအဆင်မပြေနိုင်ဘူးပြုတ်ပြုတ်အော်ရွာတွေမျိုးတွေပါအခုတစ်သွားနိုင်တာကိုစော်နိုင်တယ်ပေါ့လေအဲ့လိုမျိုးနဲ့အကောင်ကရွာထဲမှာမနေရဲနဲ့ပြန်နေအကောင်ကထွက်ပြေးလာကြတယ်ပေါ့ဒီနေ့မှထွက်လာတဲ့လူတွေလည်းအများကြီးပဲရှိသေးတယ်ဆိုတော့လေဟုတ
်ဒီတော်တွင်ရခိုင်တောင်ပိုင်းအမ်းမြို့နယ်ကအနောက်ပိုင်းတိုင်းစစ်တပ်နာချုပ်ရဲ့အားထားရဇုံပြူဟာကုန်းဖြစ်တဲ့တော်ဟင်းတောင်ကုန်းကိုအေဘက်ကဒီပိုင်းအတွင်းသိမ့်ပိုက်နိုင်ပြီးဂျန်နက်တက်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့အမ်းမြူနယ်မှာရှိနေတဲ့ရခိုင်အရေးတက်ကြွလို့ရှားသူကိုထွန်းကြည်က view ကိုပြောပါတယ
်အမ်းထဲတက်ပွဲရှင်နေမနေ့ကတော့တိုက်ပြီးတော့ကိုပြင်းပြင်းထန်ထန်ပြစ်ပါနေမကြောက်ဘူးဒါပေမဲ့ဒီနေ့မနေ့ပိုင်းမှာတော့အဲ့အမ်းမျိုးဖက်ကနေပြီးတော့ဒီပြစ်ခတ်တယ်တော့တော်တော်များများကြားတယ်ပေါ့နော်ဒီမနေ့ပိုင်းတပိုင်းလုံးလို့ပြောရမှာပဲဒီနေ့မြေကျကင်းလောက်မှာပဲနည်းနည်းဟိုညင်သွားတဲ့သဘောမှာရှိပါတယ်ဟုတ
်ဒါပြင်ပြီးခဲ့တဲ့ရပိုင်းအတွင်းကပဲရခိုင်မြောက်ပိုင်းကမောင်တော်မှာမြို့သိမ်းတိုက်ပွဲစတင်တော့မယ်ဆိုပြီးမြို့ကန်တွေကိုအေအေဘက်ကတင်းရှောင်ကြဖို့သတိပေးထားတယ်လို့တိုက်ပွဲတွေလည်းဆက်လက်ရှိနေတာပါ ဒါပေမဲ့လည်းမောင်တော်ဒေတာမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေတာတွေအခြေအနေသိရဖို့ခက်ခဲနေပါတယ်မောင်တော်မြို့နယ်မှာရှိတဲ့ WFP ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစည်းအဝေးတူလောင်ယုံကိုပြီးခဲ့တဲ့တောက်ကြနေ့ကဖောက်ထွင်းခံရပြီးလူသားချင်းစာနာမှုကူညီအထောက်ပံ့ပစ္စည်းတွေလူရက်ခံရတယ်လို့မိရှုခံခဲ့ရတာနဲ့ပတ်သက်လို့ရှုံချကြောင်း WFP ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အေဘက်ကတော့ WFP ယုံကိုစစ်ကောင်စီနဲ့တင်တန်းပေးထားတဲ့မွတ်စလင်လက်နက်ကိုင်တွေပူးပေါင်းပြီးတော့မိရှုဖျက်ဆီးခဲ့တာဖြစ်တယ်လို့ရုတ်တံဖိုင်နယ်ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရကတော့ဂိုရောင်လူရက်ဖျက်ဆီးမှုဟာအေအဖွဲ့ရဲ့လက်ချက်ဖြစ်ဒီကနေ့ပဲတုံ့ပြန်ခဲ့တာပါဂိုရောင်တွေကိုအေအဖွဲ့ကအဝေးထိန်ဒရုန်းတွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်မိလောင်ပျက်စီးခဲ့တာလို့လည်းစွပ်စွဲထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ဘက်ကစီရအခြေအနေကိုစီသူပြောပြပေးခဲ့တာပါတစ်ဆက်တည်းပါပဲရှမ်းပြည်နယ်နဲ့မန္တလေးတိုင်းဘက်မှာတိုက်ပွဲတွေဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါရစေစစ်ကောင်စီတပ်နဲ့တအောင်တိုင်းရင်းသားလက်နက်ကိုင် TLL တပ်ဖွဲ့တို့ကြားရှမ်းပြည်နယ်နဲ့မန္တလေးတိုင်းနယ်မှာတိုက်ပွဲတွေဖြစ်ပွားရမှာအရက်သားထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်လို့ဒေသခံတွေက VOE ကိုပြောပါရစေတိုက်ပွဲတွေထဲမှာတော့စစ်ကောင်စီတပ်စခန်းတွေကို TLL ကထိန်းချုပ်လိုက်နိုင်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်အပြည့်ရဲ့ဆဲရဲသဘောတူပြီးတော့၅လအကြာဒီလိုမျိုးပြန်ဖြစ်လာတဲ့ကြော့ပြန်တိုက်ပွဲတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။တန်းမျိုးသားလူမျိုးရေးတပ်မတော် TNL က1392ကိုစစ်စီရေးအဆက်ဖြစ်ကြေညာထားတဲ့တိုက်ပွဲတွေဟာကြောင်မဲနောင်ချိုတီဘောနဲ့မိုးကုံမြို့ပတ်တွေမှာတနင်္လာနေ့မနက်ကစတင်ခဲ့ပြီးဒီကနေ့မနက်ထီလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်။ကြောင်မဲမြို့မှာတော့တနင်္လာနေ့ကမြို့ပတ်ပတ်လည်မှာတိုက်ပွဲတွေပြင်းထန်ခဲ့ရကဒီကနေ့မှာတော့ TNL နဲ့ပူပေါင်းတပ်တွေဟာမြို့ရင်းထိရောက်ရှိလာသလိုလက်နက်ကြီးထိမှန်တာကြောင့်ရက်သားတေဆုံနာတွေရှိနေကြောင်းကြောင်မဲဒေတာကတူက VOA ကိုပြောပါတယ
်အခုကတော့မြို့ထဲမှာဖြစ်နေပြီဗျာဒီနေ့မနေ့ကမြို့ဝင်မှာဖြစ်တယ်နေ့လည်းပါတော့မြို့ထဲမှာဆက်ဖြစ်နေခုချိန်ကြီးလက်နက်ကြီးတွေကကြားတယ်တော့မနေ့ပိုင်းမှာကစင်နယ်ဝင်းကျင်မှာလက်နက်ကြီးကြားတယ်အဲ့မှာ၃ရောက်ရှိတယ်၄ရောက်ကတော့တန်ရာပြင်းထန်တယ်ဟိုတော်တော်လေးအခြေအနေဆိုးတယ်ဗျာနော်၄ရောက်ကတော့၆လောက်မှရှိသွားတော့ဗျာအဲ့တော့လက်နက်ကြီးကြတဲ့အိမ်ကတော့မိသားစု9ယောက်ရှိတယ်၄ယောက်တော့တည်သွားပါပြီ။အဲ့ဒါကပြည်တော်စုလမ်းမကြီးရဲ့ဒေးပေါ့ကွာ။နေ့ရက်ကွက်ရန်ကဲရန်ကဲရက
်တခြားကြောင်မဲမျိုးကတူကမျိုးတွင်းတိုက်ပွဲဖြစ်ပွားနေတာကြောင့်တင်းချောင်ဖို့လည်းအခက်အခဲရှိနေကြောင်းပြောပါတယ်
။တင်းလို့ချောင်ဖို့ကတော့လက်ခဲမှပြပလို့မျိုးပတ်ပတ်နဲ့လမ်းနေရာကိုပိတ်ကြတယ်။အဲမျိုးရတော့၆ကန်တယ်ဟော။တင်းနဲ့ဆိုလို့ပြောဆိုင်နေလည်းဘာမှမရောရောက်လေးကြောက်တော့ဘူးမဖွင့်မရောရေးဘူး။မျိုးရတိဝင်နေလို့ပြောတယ်ခုနတူခဲ့တယ်လို့ပြောတယ်ကျွန်တော်နဲ့ကထွက်တော့မျိုးတွေမှာဘာမှမရှိသေးဘူး။အကြလာကုပြစ်ကြတာ။အဲကျွန်တော်နားလေးနေမယ်
။ကြောင်မဲမျိုးတိုက်ပွဲမှာမင်းကလက်နက်ကြီးထိမှန်တာကြောင့်ရက်သား2ဦးသေဆုံးခဲ့တယ်လို့3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မိုးကုံမျိုးကြက်ပြင်ဘက်မှာတော့ဒီကနေ့တိုက်ပွဲဆက်လက်ပြင်းထန်နေပြီးလေကြောင်းကဘုံကျဲတာတွေရှိတာကြောင့်ဒေသခံတွေဟာအပြင်းမထွက်ရဲပဲရှိနေကြောင်းမိုးကုံမျိုးကမျိုးသမီးတို့ကပြောပါတယ်
။ကြက်ပြင်အချိန်များတော့မင်းက9နာရီခွဲလောက်ကစပြီးတော့မှဒီကကြတာပေါ့ရှင်မနက်9နာရီခွဲကနေညနေ9နာရီ9နာရီထိပေါ့နော်ဒီကနေ့ကျတော့မနက်6နာရီကနေစပြီးပြတာပေါ့နော်အခုတော့မှပြ3နာရီကျောက်ရှိခင်းတယ်ဆိုတော့ဒီကနေ့ရက်ဆဲနေရှင်ခုကတော့အစိုးဆုံးကတော့ဒီမနက်ချီတောင်ကနေစလိုက်တော့တယ်ပြမဆိုအစိုးတိုင်းနောက်ပိုင်းနှစ်ပိုင်းရှိရပေါ့နော်မကုန်းမြို့ကအစိုးတိုင်းနောက်ပိုင်းနှစ်ပိုင်းလုံးအစိုးဆုံးအချိန်ကိုရောက်နေပေါ့နော်ခုကမနက်ကတော့ဒီရင်ရသွားတာတော့9နာရီလောက်တော့ဖြစ်နေခင်းတယ်ပေါ့နော်။ဒါနဲ့အုံးအုံးဆိုပြီးတော့နှစ်ထွက်တော့ဖြစ်ကြတော့ကြားတယ်။မြို့တဲမှာလည်းမကြည့်ကြတာလည်းရှိတယ်အဲ့လိုမျိုးပေါ့
။ချက်ပြင်းမှာလည်းတိုက်ပွဲဖြစ်ပွားချိန်မှာဒေသခံတွေကရှောင်တိန်ချိန်မရတာကြောင့်နေအိမ်တွင်းမှာပဲပိတ်မိသူတွေများကြောင်ပြောပါရယ်။ဘိုးဘုံမြို့ကနောက်တစ်ဦးကတော့မင်းကလက်နက်ကြီးထိမှန်လို့အမျိုးသမီးတယောက်ထိခိုက်ပြီးသူ့ကိုဆေးရုံလိုက်ပို့တဲ့ပရာဟိတအဖွဲ့ကလူငယ်3ဦးတောက်ဆုံးနေကြောင်ပြောပါရယ်။
ကျက်ပြင်းမှာ25ရက်နေ့9နာရီလောက်မှကြာပါလား။အဲလီစုအမျိုးသမီးလို့ပြောတယ်။လက်နေကြီးကြတော့သူတို့နည်းနည်းထိခိုက်တယ်တဲ့။ထိခိုက်တဲ့အခါကျတော့ဒီလောက်ကဟီတာလူကြီးအတင်းရနေပြီးတော့မိုးကုံမျိုးချေးယုံပို့ပေးတယ်ပေါ့။ညနေ9နာရီလောက်ဖြစ်တယ်လေ။မတရားမှာကျက်ပြင်းမျိုးအဝင်မှာသာတာတဲ့။သာတာမင်းရလို့ဆိုပြီးတော့ပြစ်ခံတယ်။နောက်တနေ့26ရက်နေ့မနေ့ကမှအဲကာကြီးအဲရက်ကတည်းကရထားတာတွေ့တယ်ပေါ့နော်။သားပေါ်မှာလည်းတွေ့တယ်တွေ့တယ်။ဒါပေမဲ့အဲ့လောကဟိတပရဟိတအကောင်းကြီး၃ယောက်က၃ယောက်လုံးပြောင်းနေတာဖုံးလဲချက်မရဘူး။ပြစ်တာကလည်းဘယ်ကပြစ်မှန်းလည်းမသိဘူးပေါ့ဗျာနော်
။နောင်ချုံမျိုးတိုက်ပွဲမှာတော့စစ်ကောင်စီတပ်ရဲ့ခမာယ114နဲ့အမှတ်606ဒုံးတက်ကို TNL နဲ့ပူပေါင်းတပ်တွေကတင်းယူလိုက်ကြောင်းနဲ့အရက်သားတဦးသေဆုံးကြောင်း PDF အဖွဲ့နဲ့နှိစက်သူကပြောပါရယ်။စစ်ကောင်စီတပ်စခန်းတွေတင်းခံရတာနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူး။ လောလောဆယ်မှာတော့တီအန်အယ်လီနဲ့ပူးပေါင်းတက်တွေဟာနောင်ချုံမြို့ကရက်စကန်နဲ့ဆိုးရထာနာဆိုင်ရာရုံးတွေကိုတင်ယူပြီးမြို့ကိုထိန်ချုပ်ထားပါတယ်။တီဘောမြို့ဘက်မှာတော့ဒေါက်တာဦးလီမြို့ဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားပေမဲ့မြို့ထဲမှာတော့တီရင်ရင်ရှိနေကြောင်းတီဘောမြို့ကံတွေကပြောပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကတရင်ထုတ်ပြန်တာမတွေ့ရတယ်လို့တီအန်အယ်လီပြောခွင့်
ြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိုးဘိုထောင်ထဲမှာရိုက်နှက်ခံရလို့နိုင်ငံရေးအကျဉ်းသားတဦးအသက်ဆုံးခဲ့ရတဲ့သတင်းကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံထဲကအကျဉ်းထောင်တွေထဲမှာဖိနှိပ်မှုတွေရှိနေလို့လူခွင်လှုပ်ရှားတဲ့သူတွေစိုးရိမ်နေတဲ့အချိန်မှာပဲမန္တလေးတိုင်းအိုးဘိုထောင်မှာတော့လူငယ်နိုင်ငံရေးအကျဉ်းသားတဦးရိုက်နှက်ခံရလို့အသက်ဆုံးခဲ့ရပါတယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်ထောင်အာဏာပိုင်တွေနဲ့ရာဇဝတ်ပြစ်မှုနဲ့ကြာနေတဲ့အကျဉ်းသားတွေရဲ့အပြင်းထန်ရိုက်နှက်မှုကြောင့်ကိုထက်ရန်နိုင်တည်ဆုံးခဲ့ရတယ်ဆိုတာကိုနိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေရင်ဆိုင်နေရတဲ့ထောင်တွင်းအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ္မာပြောပြပေးပါမယ်ရှင်
တေဆုံးသူဟာအိုးဘိုအချင်းတောင်အမျိုးသားအိမ်ဆောင်သုံးပါထောင်တန်း18နှစ်ချမှတ်ခံထားရတဲ့အသက်24နှစ်အရွယ်ကိုထက်ရနိုင်ခေါ်ထထပ်ပဲဖြစ်ပါတယ်။စကိုင်းစာတီဖြစ်ပြီးတော့ဆရာနာဒိမ့်မှုကိုစန့်ကျင်လှုပ်ရှားမှုမှာတတကြွကြွပါဝင်ခဲ့တဲ့အတွက်ဖမ်းဆီးခံရပြီးတဲ့နောက်ရာဇသက်ကြီးပုံမှား52ကာကြီးအပါအဝင်အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှားတွေနဲ့စုစုပေါင်းထောင်တန်း18နှစ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဂျွန်လ21ရက်မနက်ပိုင်းလောက်မှာကိုထက်ရန်နိုင်ကိုထောင်အနာပိုင်တွင်နဲ့ရာဇဝတ်သားတချို့ကဝိုင်းဝန်းရိုက်နှက်ခဲ့တာဖြစ်ပြီးတော့သူ့ရုပ်အလောင်းကိုတော့မိသားစုကိုထောင်အနာပိုင်တွေကပြန်ပေးခဲ့ရမှာခန္ဓာကိုယ်မှာရိုက်ခံထားရတဲ့ဒဏ်ရာတစ်ချက်တွေတွေ့ခဲ့ရတယ်လို့ဒါရေးကိစ္စကူညီဆောင်ရွက်ပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နာယကဥထိုးကြည်က VOE ကိုပြောပါတယ
်ခုနမလေးကသူကထက်ရန်နိုင်ကိုထက်ထက်အဲ့အဖေနာမည်ဦးရေကိုသူကသုံးဆောင်တက်ခါတက်လာသည်မဟုတ်ပြအရင်ခါလာအဒီနေ20ပြည့်နေမှာသူ့ကိုတော့ဝန်ထမ်းတွေကဝိုင်းလိုက်ကြတယ်ကိုသမီးရေသူကစကိုင်းမှာနေတာအဲ့သူရဲ့ဇာတိရဲ့စကိုင်းရအော်ဒီမှာမိသားစုတော့သူကအလောင်းပြန်ပြီးတယ်ပြဒါပေမဲ့အလောင်းမှာအဲညူမဲခွဲရတွေပါလာတယ
်ကိုထက်ရန်နိုင်ကိုအိုးဘူထောင်ထဲမှာရာဇဝတ်အကျဉ်းသားတွေဝိုင်းဝန်းရိုက်နှက်တာကိုထောင်အာဏာပိုင်တွေကတားဆီးအရေးယူခြင်းမရှိခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီတဲမှာတော့ပြီးရတဲ့ဇွန်လ21ရက်နေ့မနက်9နာရီပတ်ဝန်းကျင်လောက်မှာကိုထက်ရန်နိုင်ကိုထောင်အာဏာပိုင်တွေနဲ့နှီးစပ်တဲ့ရာဇဝတ်အကျဉ်းသားတွေကစတင်ရိုက်နှက်ခဲ့တာဖြစ်ပြီးတော့နေ့လယ်တနားဝင်းကျင်မှာသာမန္တလေးစီးရုံကိုပို့ခဲ့ကြောင်းနဲ့ကိုထက်ရန်နိုင်ဟာရိုက်နှက်ဒဏ်ရာတွေကြောင်းအသက်မပီတော့ပဲတည်ဆုံးခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဖြစ်စဉ်ကိုအသေးစိတ်ဖော်ပြထားရမှာအကျဉ်းသားတဦးမူးယစ်ဆေးရောင်းတာကိုတွေ့တာမို့ထောင်ပိုင်ကိုတွားတိုင်မှုလုပ်တာကိုရောင်းတဲ့အကျဉ်းသားကလောက်ကျန်40တိုင်တန်းမှုကိုတေချာမစစ်ဆေးပဲနဲ့တည်ဆုံးသူကမချေမငံပြောဆိုရဲဆိုတဲ့အကြောင်းပြချက်နဲ့ထောင်ပိုင်လေးဖြစ်သူဦးစော်ထွန်းရဲ့ခွင့်ပြုချက်နဲ့တက်ကြက်ဇေယအောင်တက်သားမြတ်မင်းသူတက်သားမိုးမင်းထက်အကျဉ်းသားဖိုးကင်နဲ့တခြားအကျဉ်းထောင်ဝန်ထမ်းတွေကဝစစ်ပိတ်တုပ်တွေတန်တုပ်တွေကြည်ဆက်တွေနဲ့ဝိုင်းဝန်းရိုက်နှက်ခဲ့ကြောင်းရေးသားထားပါတယ်PBNM အဖွဲ့တာဝန်ရှိသူကိုတိုက်ထုံးဦးကလည်းအကျဉ်းထောင်တွေထဲမှာနိုင်ကျင်းတွေဘဝဟာကူကယ်ရမဲ့အခြေအနေနဲ့ရင်ဆိုင်နေရတာနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါရယ
်အကျဉ်းထောင်အာဏာပိုင်တချို့ကလည်းမွေးစည်းဝါးရောင်းချတာမျိုးတွေထောင်နေမှာရှိတယ်ပေါ့နော်တခါမှလက်ဆောင်မှုတွေရှိတယ်တခါတခါမှအကျဉ်းထောင်ထဲမှာငွေရှာတဲ့ကိစ္စတွေရှိတယ်ပေါ့ဒီလိုကိစ္စတွေမှာသူတို့ကိုအနောက်ရှေ့ဖြစ်စေတဲ့နိုင်ငံရေးအကျဉ်းသားတွေကိုဆိုရင်လည်းပေါ်တော့အခြားရာဇဝတ်ကျင်းသားတွေနဲ့ခွဲခြားဆက်ဆံအုပ်ချုပ်ပြီးမှအခြားရာဇဝတ်ကျင်းသားတွေကိုမြောက်ပြီးမှတပ်ဖြတ်နေရမျိုးတွေကိုလည်းကျွန်တော်တို့တွေ့ရတယ်။သာသနာ့မှာဆိုရင်ထောင်ပြင်ပကိုခေါ်ထုတ်ပြီးမှဥရိမဲ့တပ်ဖြတ်နေရအောင်လည်းတွေ့ရပါတယ
်။အာနာပိုင်တွေကတော့နှလုံးရောဂါနဲ့တည်ဆုံးခဲ့တယ်လို့မိသားစုကိုအကြောင်းကြားပေးမယ်။ခန္ဓာကိုယ်မှာရိုက်နှက်ရာမျိုးတွေရှိနေတယ်လို့မျက်မြင်တွေ့ခဲ့ရတဲ့နိုင်ကျင်းတွေကိုကူညီသူတွေက VOA ကိုပြောပါတယ်။ဒီအပိုင်းအတွင်းအိုးဘိုထောင်ကနေလွတ်လာသူ 楼上一样你们跑路的那个也见到的无标手在呀得送给都过太阳来哈都啊上个撇照有一个地表的路都哈咱们也搞得无撇的路标表吧嘞过太阳来哈套年嘛带着楼下都这样你呢包围都撇的路主要三十几每年听一们套追楼下母妈包围给的都撇吧嘞路数吧嘞现在看下来这里的这个问题里面套完了把那时候都他们呢歪我现在大哥面面追给亚人路嘞路来的那个也见到个色标表吧嘞过太阳来个歪我ရိုင်းနေခဲ့တဲ့နေ့ကလက်ဆက်တရက်နေ့ကဖြစ်ပေမဲ့မိသားစုကို၃ရက်အကြာမှသာအကြောင်းကြားခဲ့ကြောင်းလည်းသူကဆိုပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့အကြီးအဦးကြီးဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM စည်ရင်အရာအကျဉ်းဆောင်တွေမှာဖိနှိပ်ခံရလို့ဒေသုံသူနိုင်ငံရေးအကျဉ်းသားအရေးအတွက်အယောက်20ထပ်မနည်းရှိတယ်လို့ဖော်ပြထားပါတယ်ရှင်
။ထောင်တွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်ဘက်တွေဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ကလာမယ့်ကြာသပတေးနေ့မှာစကားဆစ်ထိုးကြမှာပါနိုင်ငံရေးမူဝါဒမိကွန်းနေကြတဲ့မှာယူကရိန်းစစ်ပွဲကတော့ထိတ်တန့်မိကွန်းတစ်ခုဖြစ်နေရှိနေပြီးတော့သူတို့နှစ်ဦးရဲ့မတူညီတဲ့ချင်းကပ်မှုတွေအကြောင်းတက်တီယာနာဗိုရိုဟိုကိုရဲ့သတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ
်ဂျိုးဘိုင်ဒန်ကဒေါ်နယ်ထရန့်ကယူကရိန်းစစ်ပွဲအဆုံးသတ်ဖို့သဘောတူပြီးတော့ရုရှားကောင်းဆောင်ဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီအကြားဘလို့ဖြစ်အောင်လုပ်မလဲဆိုတဲ့အသေးစိတ်အပေါ်မှာတော့ထရမ့်ကအတိအကျမပြောဘူးလို့နိုင်ငံသားရေးရာမူဝါဒချွန်းကျင်သူတွေကပြောပါတယ်။ဒေလာတက်ကတိုကဆာဂေးကိုဒယ်လီယာက
He advocated only for the need to start some types of talks or negotiations and he said that he could
သူထောက်ခံတာကစကားပြောဆိုညှိနှိုင်းဖို့လိုအပ်တယ်ဆိုတာပါပဲပူတင်နဲ့ဇလန်စကီကြားကညှိနှိုင်းမှုတွေမှာသူကဂျာဝင်ဆောင်ရွက်ပေးမယ်လို့ပြောထားပါတယ်ဒါပေမဲ့လည်းအဲ့ဒီကရလာတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကဘယ်လိုမျိုးရှိမလဲဆိုတာတော့အသေးစိတ်မပြောပါဘူ
းဒီနေ့လွတ်တော်မှာယူကရိန်းကိုအကူအညီပေးဖို့ဆွေးနွေးစဉ်တုန်းကထရန့်ပြောခဲ့တာကအကူအညီတွေဟာငွေချေးတာမျိုးဖြစ်သင့်ပြီးလက်ဆောင်ပေးတာမျိုးမဖြစ်သင့်ကြောင်းပြောခဲ့ပါတယ်
။ We're thinking about making it
လက်ဆောင်ဖြစ်ပေးလိုက်မယ်ဆိုငွေချေးပုံစံမျိုးပေးဖို့စဉ်းစားနေပါတယ်။ကျွန်တော်တို့အခုကဒေါ်လာဘီလီယံပေါင်းများစွာကိုလက်ဆောင်ဖြစ်ပေးနေတာပါ
။ Ukraine ကိုအကူအညီတဲ့နေရာမှာဥရောပကပို့ပေးသင့်တယ်လို့ Trump ကပြောပါတယ်။ပြန်ရွေးခံရရင်တော့ Trump ကစစ်ပွဲကိုရှုံးသွားတာမျိုးမြင်နေမှာမဟုတ်ဘူးလို့Ukraine ဆိုင်ရာ American တမ်မတ်ကြီးဟောင်း John Hobbs ကပြောပါတယ
် We do know the Trump
Trump ကသူ့ဘာသူအားကြီးတဲ့သူဖြစ်ခံယူထားသူဖြစ်တာကြောင့်နိုင်ငံသားရေးမူဝါဒရှုံးနဲ့ပတ်သက်ခြင်းမှာမဟုတ်ပါဘူး Trump နဲ့သမ္မတဖြစ်တဲ့အချိန် Ukraine မှာ Russia နိုင်သွားရင်နိုင်ငံသားရေးမူဝါဒကျဆုံးမှုလို့မြင်ကြမှာပ
ါ Trump ရဲ့ Republican Party က Ukraine အရေးမှာကွဲပြားနေပါတယ်တချို့ကဒီစစ်ပွဲကို American လုံခြုံရေးအတွက်အဓိကချိန်ချောက်မှုလို့မြင်ပြီးတော့တချို့ကတော့အကုန်ကြများတဲ့အာရုံလွှဲမှုလို့မြင်ပါတယ
် Russia for many of members of the Republican foreign establishment foreign policy establishment
Republican နိုင်ငံသားရေးမူဝါဒချမှတ်သူအများစုက Russia ကိုကြာစင်းနေတဲ့နိုင်ငံတစ်ခုအဖြစ်မြင်ကြပြီးသူတို့အမြင်မှာက Ukraine Russia စစ်ဟာ American လုံခြုံရေးအရေးအမြစ်တွေမကုံဆုံးအောင်အ мян အဆုံးတတ်တဲ့ပဋိပက္ခတစ်ခုအဖြစ်ရှုမြင်ပါတယ်
The security resources of the United States.
Biden က American သမ္မတအနေနဲ့ Ukraine ကိုကူညီဖို့နိုင်ငံတကာပူးပေါင်းအဖွဲ့တစ်ခုကိုဦးဆောင်ပြီး American ဒေါ်လာ185ဘီလီယံကျော်စည်ရေးအကူအညီပေးထားတာပါ။ American အနေနဲ့မတရားတဲ့ကျူးကျော်ရန်စမှုကိုအချိန်ဘလောက်ကြာကြာတံပြန်သွားမယ်လို့သူကပြောထားပါတယ
်။ The United States walks away.
American သာထွက်သွားခဲ့ရင် Ukraine ကဘေးဒုက္ခရောက်မှာပါ။ဥရောပကိုလည်းဒုက္ခရောက်စေမှာပါလွတ်လပ်တဲ့ကမ္ဘာကြီးကိုလည်းဘေးဖြစ်စေပြီးကျွန်တော်တို့ကိုဒုက္ခပေးကျင်တဲ့သူတွေကိုအားတက်စေမှာပါ
ရုရှားမျိုးပေါ်ကစည်ရေးပြင့်မှတ်တွေကိုအမေရိကန်လက်နက်သုံးပြီးတိုက်ခိုက်တာတားမြစ်ထားတာကိုတစိ့တစ်ပိုင်းဘိုင်ဒန်ကဖယ်ရှားခဲ့ပါတယ်ဒီလိုစိတ်ပိုင်းဖြတ်မှုဟာဘိုင်ဒန်ရဲ့ဒုတိယတက်တန်းမှာပထမတက်တန်းလိုဖြစ်ဖို့အလားအလာရှိပေမဲ့ရုရှားအပေါ်စီးပွားရေးဖိအားတွေတိုးပေးဖို့ရှိတယ်လို့အမေရိကန်ကက်သလစ်တက္ကသိုလ်ကပေါမောက်ခMichael Kimmich ကပြောပါတယ
် It's not as if they're determining their foreign policy on the basis
သူတို့ဟာနိုင်ငံယာယီမူဝါဒကိုရွေးကောက်ပွဲအနိုင်ရတာပုံမူတည်ပြီးတော့ဆုံးဖြတ်နေတာမဟုတ်ပေမဲ့လည်းအဲ့ဒီမှာအကန့်အသတ်တချို့တော့ရှိနေပါတယ်။ဒ Tarigale Biden in a town of Sashima, Yugopwe, Tamuin, Nain Doramu. Tarihale alone quacha, Dwanemare. Tune in a Pubio, Lulula Sumpia Naimawa.
Ukraine say boy Bob, Quebia Muriha, Russia Nanga Bob, Blue Sassam, Lesore Apole, Muti Navy, Tramga, Russia Ne Sassay, Gonzi Jimme, Biden Garo, Ukraine, Jujo Mujang, Russia go Sabi Page in Tavo Shibare Kamya.
Tagaro, Lame Jadabri, Nimasaga, Sito Jame, American Tamara, Yuka, Pueshim, Yang Paddy, Jao, Trin Sangmago, Kuninangat in Sabigera, Pibarishi, Majagin, Tony Bime, Dudia by Naiwamaro, Edidane Sunigan, Generation C season, Akazakana, Nasinabu Shibare.
VOA season ago, Radio Yumin Tanjaro Pin, YouTube Samina Ranigle, Nasin Issue Hemare. VOA Mama YouTube Samina Risagaro, youtube.com/VOA Burmese Pibare.
Few American than yet a town of Sir Ligun Nit, John Lana Setch out yet, Bodapunya Jan season ego, Nasiniara Piparishin, D season ego, Lindo Mida Tongs and Nikilo has Goton Kondonyane, ဒီသတင်းပတ်မှာတော့သမ္မတပူတင်ခီးစဉ်နဲ့အာရှနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့ပြောပြထားပါတယ်ရုရှားသမ္မတပူတင်ရဲ့မြောက်ကိုရီးယားခီးစဉ်တွင်မှာနှစ်နိုင်ငံကြားချုပ်ဆိုခဲ့တဲ့ကာကွယ်ရေးသဘောတူညီချက်ကအမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေအတွက်သာမကအာရှနိုင်ငံတချို့အတွက်ပါစိုးရိမ်ထိတ်လန့်စရာဖြစ်ခဲ့ပါတယ်ဗီယက်နမ်ကသူတို့ရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတည့်
င်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါမျိုးစိ
ဒီမကြသေးခင်ကရုရှားသမ္မတပူတင်ရဲ့ဒီအာရှခီးစင်ပေါ့နော်ဒါဘယ်လောက်ထိအရေးပါပါလဲဘယ်လောက်ထူးခြားပါလဲ
သိအရေးပါပါတယ်ထူးခြားပါတယ်အထူးသဖြင့်သွားတဲ့ရုရှားနိုင်ငံအတွက်ကအဲဒီသူရောက်ရှိခဲ့တဲ့မြောက်ကိုရီးယားနဲ့ဗီယက်နမ်တို့အတွက်ခေါ်စိတ်ပြီးတော့အရေးပါတယ်သူတို့တွေအတွက်အများကြီးအကျိုးကျေးဇူးဖြစ်ထွန်းနိုင်တဲ့ခီးစင်ဖြစ်ပါတယ်သမ္မတပူတင်တို့အတွက်ဒါဟာစီးရေးအရာရောနိုင်ငံရေးသံတမန်ဆက်ဆံရေးအရာရောအများကြီးအမျက်ထုတ်တဲ့လက်မထောက်နိုင်တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒေသတွင်းနိုင်ငံတွေနဲ့သူရဲဆန့်ကျင်ဘက်ဖြစ်တဲ့အမေရိကန်ပါဝင်အနောက်စုနိုင်ငံတွေတက်သိပ်ပြီးတော့ဂရုတစိုက်ဒါငကလေးဆံပြဖြစ်ပြီးတော့ဆောင်ကြည့်ရမယ့်အခြေအနေဖြစ်သွားပါတယ်။ဒါဟာကမ္ဘာနိုင်ငံတကာရဲ့နိုင်ငံတကာဆက်ဆံရေးအင်အားချိန်ခွင့်ရကိုနော်နည်းနည်းပြောင်းပြန်ဖြစ်သွားနိုင်ကြလားပေါ့လေတစ်ဖက်ဆောင်ရင်ဖြစ်သွားနိုင်ကြလားဆိုသူတို့အများကြီးထိတ်ညှိဖို့အတွက်ကြိုးစားရမယ့်ခီးစဉ်ဖြစ်တယ်လို့ပြောမှာပါရေဘူးရအဖြစ်တော့
သူကအရင်မြောက်ကိုရီးယားကိုတွားခဲ့တာပါဆိုတော့နှစ်ပေါင်း20ကျော်တင်းမှာရုရှားသမ္မတတရားကိုအနေနဲ့မြောက်ကိုရီးယားကိုပထမဆုံးတာတွားတာပေါ့လေအဲ့တော့ဒီပေါ်မှာအဓိကနောက်ွယ်ရအကြောင်းရင်းကဘာဖြစ်ပါမလဲ
အဓိကဆိုတော့သူကနောက်ွယ်လို့တော့မပြောဘူးသူပေါ်ပေါ်ထင်ထင်ပဲပြောလိုက်ရတာကကွယ်ရေးကိစ္စအဓိကပါပဲရုရှားနဲ့မြောက်ကိုရီးယားဟာစီအေးကာလာတုန်းကအတူတူလက်တွဲပြီးတော့တိုက်ခိုက်ကြတဲ့ခွဲမရတဲ့နိုင်ငံတွေပေါ့လေအဲဒီစီအေးနောက်ပိုင်းမှာဆက်တွေတော့မရှိကြတော့ဘူးဆိုပေမဲ့အခုလူခဲသဘောတူညီချက်ဟာစီအေးကာလာနောက်ပိုင်းမှာအထူးကြဆုံးသမိုင်းမှတ်တိုင်စိုက်ထူးခြင်းတဲ့သဘောတူညီချက်ဟာ landmark pact ဆိုပြီးတော့နိုင်ငံတကာသုံးသပ်သူတွေပြောကြပါတယ်အဓိကသူတို့သဘောတူတာတိုင်းငံပြုကျော်ခံရရင်နောက်နိုင်ငံဝင်ရောက်ကူညီရေးသူရရင်ငါ့ကိုရည်လိုခံစားမယ်ဆိုတဲ့ဘောမျိုးပေါ့လေတန်းသူဆက်ဆံမယ်ဆိုတဲ့ဘောဖြစ်ပါတယ်။အဲ့ပြီးတော့လက်နဲ့အပြန်လှန်ကူညီတာရုရှားကမြောက်ကိုရီးယားကိုမြောက်ကိုရီးယားအဓိကလုပ်ချင်နေတဲ့ယူကလီးယားရောမစ္စိုင်းဆိုဒီစံတမှုတဲ့ဤပညာတွေစီးပွားရေးအထောက်ပံ့တွေပေးမယ်။တချိန်ထဲမှာလည်းမြောက်ကိုရီးယားဘက်ကရုရှားမှာအဓိကယူကရိန်းတိုက်စစ်ပွဲတွေလိုအပ်နေတဲ့ munitions တွေပေါ့လည်းနဲ့ခရင်တွေသူတို့အများအများထုတ်လုပ်ပြနိုင်ဆိုတော့နိုင်ငံလုံးအတွက်ကာကွယ်ရေးအကျိုးစီးပွားရှိပါတယ်။တစ်ချိန်တည်းမှာပဲရုရှားသမ္မတပူတင်ကအဲ့ဒီမြောက်ကိုရီးယားခီးစဉ်တစ်ချောင်းလုံးမှာအမေရိကန်ကလည်းပဲပြင်းပြင်းထန်ထန်ထိုးနှက်ပြီးတော့ချုပ်ချပြီးတော့ပြောဆိုခဲ့တာတွေ့ရပါတယ်။အမေရိကန်ဟာဒါဘူကြဆူမှုရေးဝါဒီဖြစ်တဲ့အင်အားသုံးပြီးတော့နိုင်ငံတွေကို United States လုပ်နေတဲ့ကမ္ဘာမှာအဲ့လိုအနိုင်လုပ်နေတဲ့ဆိုတာမျိုးသူက များကြီးချုပ်ချတော့ပါတယ်ဆိုတော့အဓိကအဖြစ်နောက်ကိုရီးယားကလည်းခရီးရန်ကာကွယ်ရေးပဲပေါ်ပေါ်ဆင်းမဲ့သူလို့တဲ့အကကွယ်ရေးနောက်ကမှစီးပွားရေးလည်းအများကြီးပါတာပေါ့လေသူကဒီတင်မှာရှိရဆိုတော့သူတို့နှစ်နိုင်ငံလုံးအတွက်ကတော့မဟာမိတ်ကိုခိုင်မာပြန်လဲစိုက်ထုတ်နိုင်တယ်ဆိုသဘောပါပဲဒါပေမဲ့တန်ကိုရီးယားဘက်ကပေါ့လေအဲ့လိုနိုင်ငံတွေကကိုရီးယားကျွန်းဆွေရဲ့တည်ငြိမ်မှုနဲ့ငြိမ်းချမ်းရေးအတွက်ပူပြီးတော့ဒါဟာပြဿနာဖြစ်လာနိုင်တယ်ဆိုပြီးတော့တစ်ဖက်ကလည်းစိုးရင်စရာဆွေးနွေးကြပါတယ
်အဲဒီသမရပူတင်ရဲ့မြောက်ကိုရီးယားခီးစဉ်နဲ့ဗီယက်နမ်ခီးစဉ်ကရောဘာကွာခြားပါလဲ
သို့သောပြောခဲ့လို့မြောက်ကိုရီးယားခီးစဉ်ကအဓိကစစ်ရေးကာကွယ်ရေးဖြစ်တယ်ဗီယက်နမ်ခီးစဉ်ကစန်တမန်ဆက်ဆံရေးနဲ့နိုင်ငံရေးကိစ္စပူပြီးတော့အသံနဲ့လို့ပြောရင်မှားမယ်မဟုတ်ပါဘူးဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရုရှားခေါင်းဆောင်သွားတဲ့ဟာနှစ်နိုင်ငံလုံးကအဘယ်ကနိုင်ငံတွေပဲ two parallel states သူတို့ကသူတို့သူတော်ချင်းချင်းသတင်းလွေလွေဒါပုံပဲတဲသွားရတာသိထူးဆန်းပေမဲ့ဗီယက်နမ်ဟာမြောက်ကိုရီးယားနဲ့မတူဗီယက်နမ်ဟာအမေရိကန်နဲ့လည်းဆက်ဆံရေးကောင်းကောင်းမွန်ရှယ်တရုတ်နောက်ပြီးတော့တခါဂျပန်ဩစတြေးလျအိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းသူကောင်းကောင်းမွန်နဲ့ဆက်ဆံရေးရှိတယ်။တရုတ်သမ္မတဆိုရင်ပြီးခဲ့တဲ့တစ်နှစ်ကျော်ကသွားခဲ့တယ်နောက်ပြီးတော့သမ္မတဘိုင်ဒန်လည်းပဲမနှစ်ကသွားခဲ့တယ်ဗီယက်နမ်ကိုဆိုတော့အဲ့ဒီအင်အားကြီးနိုင်ငံနှစ်ခုရဲ့ကောင်းကောင်းကြီးနဲ့သူတွေ့ပြီးတော့အခုမကြခင်မှာပဲသူရဲ့ပြိုင်ဘက်လို့အမေရိကန်ရဲ့အဓိကပြိုင်ဘက်လို့ဖြစ်တဲ့ရရှသနာကိုတွေ့ရဆိုဗီယက်နမ်အနေနဲ့ဗီယက်နမ်ဘက်ကကြည့်မယ်ဆိုရင်ပေါ့လေသူဟာနိုင်ငံတိုင်းနဲ့ဆင်မြအောင်ဆက်ဆံနိုင်တယ်ဆိုတဲ့သဘောသူတို့ကတော့သူရဲ့တန်တမာဆက်ဆံရေးကိုသူအနာပိုင်တွေကတော့ဒါဘင်ဘူးဒီပလိုမစီပဲသူတို့ဝါပင်လို့ပဲပေါ့သူတို့ဟာထင်းပြီးလို့ရတယ်ပေါ့လေတစ်ဖက်သက်တမဟုတ်ဘူးဆိုတာကိုသူပြသတယ်လို့သူဘုန်းကြီးဝင်ကြောစွာပြောပါတယ်ဒီရုရှားဘက်ကလည်းပဲရုရှားဟာစောစောပြောဆိုအပေခံနိုင်ငံတွေနဲ့ US ဆက်ဆံနေရမဟုတ်ဘူးဗီယက်နမ်လိုဂုံတကရှိရဲ့တမတ်တမတ်ရှိရဲ့နိုင်ငံနဲ့လည်းငါတို့ဆက်ဆံရေးထူထောင်နိုင်တဲ့ဆွေရောပြသတဲ့သဘောဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာဆက်ဆံရေးမှာရုရှားအတွက်အပြတ်ထွက်လို့ပြောရမှာပါသို့ပေမဲ့အမှန်တကယ်ဆန်းစစ်ကြည့်ရင်စေးကာလာရုံကလည်းပဲမြောက်ဗီယက်နမ်ပေါ်လေအဲဒီတော့မြောက်ဗီယက်နမ်ဟာရုရှားနဲ့အတူတူတွဲပြီးတော့တိုက်ခိုက်ကြတယ်မြောက်ဗီယက်နမ်ဒီရုရှားနိုင်ငံရဲ့ဆိုဗီယက်ပြည်ထောင်စုအရအဓိကစီလောင်အရှာမှာခြေကုန်းစခန်းဖြစ်ခဲ့တဲ့နေရာပါအဲ့ဒီနောက်ပိုင်းမှာပါဗီယက်နမ်နိုင်ငံပေါင်းစည်းပြီးတော့နည်းနည်းဗီယက်နမ်ရဲ့နိုင်ငံရဲ့ဝါရပြောင်းပြီးတော့လောက်တိစီရေးပါလေမှုမရှိဘူးသူကဆက်ဆိုင်တော့မပြတ်တော့ခဲ့ဘူးဆိုတော့အခုခါမှာတော့သူတို့ပြန်ပြီးတော့ပေါင်းစည်းလာတယ်စီရေးတော့မပြောဘူးသူတို့နှစ်နိုင်ငံကြားချုပ်ဆိုတာစာချုပ်ပေါင်းဆယ်ခုရှိရဲ့ပေါ်ပေါ်ထင်းနေအဲ့ဒါအကုန်လုံးစီးပွားရေးပူပေါင်းဆောင်ရွက်မှုပါပဲနောက်ပို့ပြီးအရေးကြီးတာတစ်ခုကတော့ဒီဗီယက်နမ်နိုင်ငံဟာတောင်တုပ်ပင်လယ်မှာသူတို့ရဲ့ရေနံတူဖို့ရေးတွေပါလေလုံနေတဲ့ကိစ္စတွေရှိတယ်။အဲ့မှာရုရှားအကူအညီပါတယ်။ဆိုတော့တောင်တုပ်ပင်လယ်မှာလည်းပဲကျတဲ့နိုင်ငံတွေအတိအကျတရုတ်ပြည်နဲ့တဖက်ဆောင်နေလို့မရဘူး။ဒါရုရှားရှိနေတဲ့ဆိုတဲ့သဘောဖြစ်တယ်ဆိုတော့စဉ်းစားကြရပါလား။အဲမဲ့ဗီယက်နမ်အတွက်လည်းမျက်ထွက်သလိုရုရှားအတွက်လည်းပဲတန်တမာဆက်ဆံရေးအဖြစ်ငါတို့ဟာဘုံမိကရှိတဲ့နိုင်ငံမဟာမိတ်တွေရှိရဲဆိုတော့ပြသလိုက်ခြင်းဖြစ်ပါတယ်။
အဲ့ဒီခုသမရပူတင်ရဲ့မြောက်ကိုရီးယားကိုသွားတဲ့ခရီးစဉ်ကဒီလက်ရှိယူကရိန်းအရေးကိုကြတော့ဘယ်လိုရိုက်ခတ်လာနိုင်မှာလဲ
အများကြီးထောက်ပံ့ဖြစ်တာပေါ့ပူတင်အတွက်ကတော့တကယ်တော့ယူကရိန်းကိုအနောက်နိုင်ငံတွေကပုံအောင်ပြီးတော့ထောက်ခံအားပေးနေကြတယ်အချိန်မှာလက်နက်ကောင်ငွေကြေးတော့ထောက်ခံအားပေးနေရုရှားကိုဒီလိုထောက်ခံအားပေးမဲ့နိုင်ငံတွေကသိနေပါတယ်ဒီကအဖြစ်အီရန်ရှိမယ်အခုမြောက်ကိုရီးယားရှိမယ်မြန်မာနိုင်ငံတို့ဘာလို့ရှိမယ်ဆိုတော့အခုမြောက်ကိုရီးယားနဲ့ပေါ်တင်သဘောတူစာချုပ်ချုပ်ပြီးတော့မြောက်ကိုရီးယားကလည်းပဲဝင်တိုက်မယ်ဆိုတဲ့သဘောတူညီချက်ရှိရဲဆိုတော့ရုရှားကတခုခုငါတို့ကိုထိပါလာပြီးဝင်တိုက်လာပြီးလို့ပြောခိုင်းရင်မြောက်ကိုရီးယားပဲဝင်ပြီးတော့တိုက်မယ်သဘောမျိုးသဘောတူညီချက်ရတာဖြစ်တယ်သိခိုင်ပါတယ်နောက်ပြီးတော့မြောက်ကိုရီးယားပံ့ပိုးပေးမဲ့ခရမ်းမီးရောက်တွေဟာအများကြီးရုရှားမှာလိုအပ်နေတယ်ဆိုတော့ယူကရိန်းစစ်ပွဲကိုရုရှားကပြန်ပြီးတော့တားရှိခုကနိုင်မယ်ပြပြနိုင်တော့မယ်လို့တော့ဘယ်ဘက်ကမှပြောလို့မရသေးတဲ့အခြေအနေပါသို့တော်လည်းပဲမြောက်ကိုရီးယားနဲ့မဟာမိတ်ဒီလိုခိုင်ခိုင်မာလှုပ်လိုက်ခြင်းအပြင်ရုရှားဟာပို့ပြီးတော့ခံနိုင်ရည်ရှိမယ်ဆက်လက်ပြီးတော့တိုက်ပွဲဝင်နိုင်တဲ့အခြေအနေရှိသွားမယ်လို့ယူဆပါတယ
်ဒီတော့ဒီလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ပို့ပြီးတော့ဟိုဆက်ဆံရင်းနီးကပ်လာတာတရုတ်တို့ဂျပန်တို့နောက်အရှေ့အာရှတို့အရှေ့တောင်အာရှတို့နိုင်ငံတွေမှာရောဘယ်လိုရိုက်ခတ်လာနိုင်မလဲ
အဲဒီဒီဆုံးကတော့အဲကိုရီးယားကျွန်းဆွေရဲ့ငញ្ញံရင်နဲ့တည်ငြိမ်ရေးအဲ့မှာတစ်ဖက်ဆောင်နေဖြစ်သွားနိုင်တယ်ပေါ့ စကားရသူတို့မြန်မာပဋိပက္ခဖြစ်အောင်တောင်နှင်းမြောက်ကိုရီးယားဆိုတော့အခုလိုဖြစ်လိုက်တဲ့အတွက်ကြောင့်မြောက်ကိုရီးယားရဲ့ရန်စမှုတွေနိုင်ငံစည်းလုံးမှုတွေပုံများလာမယ်ဆိုပြီးတော့ဒီဘက်ကတွေးမှာပဲအဲ့ဒါကြောင့်ပူတင်သွားပြီးရဲ့နောက်တနေ့မှာပဲတောင်ကိုရီးယားဆိုင်ရာရုရှားသံမကြီးကိုတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးကဆင့်ခေါ်ပြီးတော့ဒါမြောက်ကိုရီးယားကိုခင်ဗျားတို့သိမမြောက်ပင်နဲ့ဆွေးသတိပေးတဲ့စကားပြောတယ်လို့သတင်းထဲမှာတွေ့ပါတယ်ဆိုတော့ဒီဘက်ကတောင်ကိုရီးယားဘက်ကဘယ်လောက်ဆိုရင်တည်းလဲဆိုတာကိုချက်ချင်းပေါ်နေကြပါတယ်အလားတူဆိုပဲဂျပန်တို့ဆိုလဲမြောက်ကိုရီးယားဘုံဆန်းရင်တော့မစ္စိုက်တဲ့ဂျပန်တို့တောင်ကိုရီးယားတို့ကအဓိကတာဂက်တို့ဖြစ်နေတာသူတို့ကအဓိကထားပြီးဆိုရင်မှာဖြစ်ပါတယ်ဆိုတော့တရုတ်ဒီပင်လင်းတရုတ်ကလည်းပဲရုရှားနဲ့မြောက်ကိုရီးယားနဲ့စီးရင်မဟာမိတ်ဖွဲ့ရင်သူမပါနိုင်ဘူးသူဟာရုရှားယူကရိန်းကိုကျူးကျော်တာလဲပြင်းပြတ်သားသားကြီးထောက်ခံတဲ့ကူညီဆွဲတရုတ်ပေါ်လျောင်ဘယ်တော့မှမနေဘူး။နောက်ပူပြီးထင်ရှားတာသူကသမ္မတပူတင်မကြသိခင်ကတရုတ်ကိုရောက်လာတုန်းကတရုတ်ကတဆင့်မြောက်ကိုရီးယားကိုဆက်မသွားပါနဲ့လို့တရုတ်ကတားခဲ့တယ်။ဒါဘာတရုတ်ကဘာပြလဲဆိုတော့ကျွန်တော်ခင်ဗျားတို့ရဲ့ရုရှားနဲ့မြောက်ကိုရီးယားတရုတ်သုံးဝင်းဆိုင်မဟာမိတ်မဟုတ်ဘူးဆိုတော့ပြတ်သားလွယ်သဘော။အဲပူတင်ကိုခင်ဗျားဒီကနေပြီးတော့တရုတ်ကတဆင့်ရောက်ခဲ့ကမသွားပါနဲ့သူကသူသိကြသွားရင်သွားဆိုတဲ့သဘောဆိုတော့ဒီဝန်ထမ်းကတော့ချင်းချင်းချင်းစဉ်းစားမယ်လို့ထင်ပါတယ်အဲ့ဒီစားကိုဆိုတော့ကြံတဲ့နိုင်ငံတွေကတော့အဲ့လိုတည်ငြိမ်ရေးပေါ့လေတစ်ဖက်ဆောင်းနှင်းဖြစ်သွားလိမ့်မလားဆိုတော့ဆိုရင်စိတ်တွေဖြစ်ကြပါပဲအဓိကကြပါတယ်လားအ
ဲ့တော့မြန်မာနိုင်ငံနဲ့လည်းရုရှားကနီးကပ်တဲ့တန်တမန်ဆက်ဆံရေးရှိပါတယ်ဆိုတော့အခုလိုမြောက်ကိုရီးယားနဲ့ရုရှားနဲ့ဒီလိုဆက်ဆံရေးရအောင်အရှိတောင်အာရှမှာတော့အထူးသဖြင့်မြန်မာနိုင်ငံအတွက်ပေါ်ရုရှားမှာဒီမြန်မာနိုင်ငံမှာရုရှားရဲ့အကျိုးစီးပွားတွေနဲ့ဆက်ဆက်နိုင်ပါလား
ဆက်ဆက်ပါတယ်အဓိကအဖြစ်ကမြန်မာကတော့စိတ်သက်တက်ကြွတော့မှာပေါ့လေသူတို့တကအာတက်ရှာငါတို့ရဲ့အဓိကအကူအညီပေးတဲ့ရုရှားနိုင်ငံဟာမြောက်ကိုရီးယားနဲ့သဘောတူညီမှုရတော့သူတို့ True Sun ဖို့မှာမဟုတ်ဘူးဒါပေမဲ့ Vietnam တို့ကသွားနိုင်လိုက်တာအထူးကြမဟုတ်ဘူးရုရှားဟာငါတို့မြန်မာနိုင်ငံကိုဆက်ဆံတာလည်းပဲအပယ်ခံနိုင်ငံချင်းချင်းမလို့ဆက်ဆံတာမဟုတ်ဘူးသူကနိုင်ငံတကာကလူယူသေးရှင် Vietnam တို့လည်းဆက်ဆံနေပဲဆိုပြီးတော့ပြသလိုက်တဲ့တည်းသူတို့ကတော့အားတက်စရာဖြစ်ပါတယ်ဒါဖြစ်မြန်မာနိုင်ငံကဘာရောက်မလာခဲ့ဘူးလဲဆိုလို့စဉ်းစားစရာလည်းရှိတယ်ဗောဒီညမှာမြန်မာကိုလိုက်လည်းမထူဘူးမြန်မာအပယ်ခံနိုင်ငံပဲမြောက်ကိုရီးယားနဲ့တော့မထူဘူးမြောက်ကိုရီးယားမှာလူလူဆန့်ကျင်တဲ့တိုက်ပွဲတွေမရှိဘူးမြောက်ကိုရီးယားအစိုးရကမြောက်ကိုရီးယားပြည်သူတွေကလည်းလူလူလာရှိနေတဲ့နိုင်ငံဖြစ်တယ်မြန်မာနိုင်ငံမှာကျတော့မြန်မာစစ်ကောင်စီကိုပြည်သူလူထုကတည်းကဆန့်ကျင်နေတာဆိုတော့အဲ့လိုမြောက်ကိုရီးယားကိုအစိမ်းမပြုသူတွေရုရှားကမြန်မာနိုင်ငံစစ်ကောင်စီအဲ့လောက်ကြီးအစိမ်းမပြုဘူးသူကလက်နဲ့ဝယ်တဲ့လူဖောက်တဲ့လောက်ပဲသဘောထားပြီးတော့သူကဆက်ဆံတယ်လူချင်းတာတောက်မယ်သူတို့လူတာပြေးမယ်အဲ့ဒီသဘောမျိုးဒါကြောင့်အဲစစ်ကောင်စီအကြီးကြီးကမြန်မာနိုင်ငံကနေပြီးတော့ရုရှားကိုလည်းအစကတည်းကသွားခဲ့တာစုစုပေါင်း6ကြိမ်ရှိပြီးဟိုရုရှားကောင်းဆောင်သမ္မတပူတင်ကတေဝင်ဘယ်လုံးကမှဒီခေါ်စွန်းနေချင်းကျူစရာမရှိဘူး East Asia Forum မှာလုတ်တဲ့အခါမှာသာလေသူ side line ပေါ်လေစီဝေးပြင်ပမှာခဏတွေးခဲ့တာဖြစ်တယ်ဆိုတော့သူတို့ကတလောက်ထိမြန်မာနိုင်ငံတို့ဘာလို့လောက်တိရောရုရှားဘက်ကဓာတ်နူထားပြီးတော့ဆက်ဆံနေတယ်လို့တော့မတွေးရပါဘူး။ဒါပေမဲ့မြန်မာနိုင်ငံအတွက်ကတော့အတက်နေမှာပေါ့သူတို့ကဆက်ပြီးတော့ကူညီရမယ်လို့
။ဟုတ်ကဲ့ပါဦးကျော်စန္ဒာရှင်။အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတ
ယ်။ဟုတ်ပါဘူ
း။ရုရှားသမ္မတရဲ့မြောက်ကိုရီးယားခီးစဉ်ကဒေတာရင်းကိုဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲဆိုတာကိုတမရပူတင်ခီးစင်နဲ့အာရှနိုင်ငံရေးဆွေးနွေးကောင်းစင်နဲ့ဥကြော်စန္ဒာကိုမင်းမြတ်စင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အယ်ဒီတာနဲ့ဆွေးနွေးခဲ့ပါရှင်။မကြာခင်မှာတော့အားကစားခန္ဓာတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ Generation Z ကိုအလှည့်ပေးကြပါတယ်။ကိုလိုချင်တဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်မှုပုံမှန်ဝင်ငွေရတဲ့အလုပ်ကိုစွန့်ပြီးတော့ထာဝရခီးသွားနေသူတယောက်ဖြစ်နေရွေးချယ်နေထိုင်ခဲ့ပါတယ်လို့လူငယ်ခီးသွားဘလော့ဂါတယောက်ဖြစ်တဲ့မတ်တီရီကပြောပါရယ်အထူးသဖြင့်ဗုဒ္ဓဝင်နဲ့အိယဝင်ပုံမြင်တွေမှာပါတဲ့နေရာတွေကိုအသေးစိတ်လေ့လာခြင်းနဲ့အတွက်အိန္ဒိယမှာရှိတဲ့နေရာတော်တော်များများကိုသူကအချိန်ပေးပြီးတော့ခီးထွက်နေတဲ့သူဖြစ်ပါတယ်မခင်လေးစကားပြောထားပါရယ်
เฮ้เจนซีรู้ตึกจริงอ่ะเนี่ยเจนซีรู้ขี้ตั๋วอ่ะใส่จ๋าเลยครับทีนี้แต่ก็ขี้ตั๋วบล็อกเกอร์เดียวเนี่ยสตาร์ทขึ้นมาเลย
นิม่านามเองก็ตีพี่กว่านิม่าก็ตลอดแต่ไอ้เนี่ยနိုင်ငံမြောက်ပိုင်းมาขี้ตั๋วနေပါတယ်ရှင
်ขี้ตั๋วบล็อกเกอร์เดียวဖြစ်ဖို့အတွက်သူလူစတင်ခဲ့လေ
ဒီစူဇန်အားဟောဝါဒနာပါတာပေါ့เนาะဟိုအရင်ကတည်းကနေ ကောမဂဇင်းတွေဖတ်ခဲ့တဲ့ဒီ TV တွေ channel တွေထဲမှာကြည့်ရဆိုလို့ရှိရင်သူများရဲ့ခီးသွားတဲ့ season တွေတွေ့ရဆိုလို့ရှိရင်အရန်သွားခြင်းခဲ့ရပါတော့။နောက်တိုင်းမဲ့တကယ်သွားပြစ်ခဲ့တာတော့2019မှာပေါ့နော်ဒီ full time အလုပ်ကနေပြီးတော့ထွက်လိုက်ပြီးတော့မှဒီစပြီးတော့ full time traveler စလုပ်ခဲ့ရပါတော့။အဲပြင်ဆင်ခဲ့ရတာမျိုးတွေအခက်အခဲတွေမျိုးကတော့အဓိကတော့ financially ပေါ့နော်။ကိုကမိသားစု background ကချမ်းသာတဲ့ background မဟုတ်တဲ့အတွက်ကြောင့်ဒီပတ်စံကျိုးစုခဲ့ရရရှိရယ်။ပြီးတော့စိတ်ပိုင်းဆိုင်ရာကြံ့ကြံ့ခံနိုင်အောင်ပြင်ဆင်ရမျိုးရှိပါတယ်ဟုတ်ကဲ့။
အလုပ်ကထပ်ပြီးကြီးတွေတော့ဘူးဆိုတော့လည်းဆုံးဖြတ်လိုက်ပါလေ
ဒီလုပ်ငန်းခွင်မှာကိုယ့်ရဲ့စာသင်ကျောင်းမှာကိုယ့်ရဲ့စာသင်ကမ်းထဲမှာကိုယ့်ရဲ့ပတ်ဝန်းကျင်မှာမရနိုင်တဲ့အတွေ့အကြုံမျိုးတွေပေါ့နော်ပြီးတော့အခြားရဲ့ကာချာတွေအခြားရဲ့တို့ရဲ့ယုံကြည်မှုတွေကိုလေ့လာတဲ့အခါကျတော့အဲကိုတိုင်းလည်းပို့ပြီးတော့သူများတွေရဲ့ဘဝတွေသူများတွေရဲ့ယုံကြည်မှုတွေပို့ပြီးတော့လက်ခံနိုင်လာရဲ့ပို့ပြီးတော့လည်းအမြင်ကျေလာရဲ့ပေါ့နော်ပို့ပြီးတော့လည်းအသိဉာဏ်တွေလည်းပို့ပြီးတော့ကျေပြန့်လာရဲ့လို့ထင်ပါတယ်ဟုတ်
သူကလေအလောက်ကထပ်ပြီးတော့နိုင်ငံတော်မြောက်ပြီးသွားခဲ့ဒါပေမဲ့အိန္ဒိယနိုင်ငံကတော့သူကနေရာအနှံ့အပြားကိုသွားခဲ့တယ်လို့သူဘာကြောင့်လို့အိန္ဒိယနိုင်ငံအနှံ့ကိုပြီးသွားရတာလဲ
ဒီမှာအရန် level ဆရာနေရာအရန်များရယ်ပေါ့နော်ကာချာလည်းအရန်စုံနေတပီနဲ့တပီနဲ့ကမတူတဲ့အတွက်ကြောင့်ဒီနေရာလဲလိုက်ဝင်နေရာလဲလိုက်နဲ့အပို့ပြီးတော့ဆုံသွားတာပေါ့နော်အဓိက inspiration ကတော့ငငယ်ကလေးကနေပြီးတော့ဒီဗုဒ္ဓဝင်စာပေတွေထဲမှာပြီးတော့ဒီအဲ45ပြောတဲ့အရာဝင်ပုံမြင်တွေထဲမှာပေါ့နော်ဒီအိန္ဒိယအဲ့ဒီနေ့မိနေပြီးသားဖြစ်တာရယ်ပြီးတော့အထူးသဖြင့်ဒီဗုဒ္ဓဘာသာနဲ့ပတ်သက်ပေါ့နော်ဒီကာယာတို့ပါရဏသီတို့မိဂရာဝုန်တို့ပေါ့နော်ဟိမဝန္တာတောင်တန်းတွေအကြောင်းအရင်သိချင်းခဲ့တာအဲ့ရပဲပြင်ပြတဲ့စိတ်ကနေပြီးတော့ပဲသွားပြခဲ့ရပါဟုတ
်ဒီလိုအိန္ဒိယနိုင်ငံနဲ့ကြီးသွားရင်လည်းခုကြုံတွေ့ရတဲ့အတွေ့အကြုံတွေလည်းအခုလိုပြပြတာရယ်
လောလောလဲလဲပေါ့နော်အရင်လာကတွေ့ကြုံခဲ့ရမျိုးဆိုလို့ရှိရင်ဒီပြည်နယ်တစ်ခုကနေနောက်ဒီနေ့တခုကူတဲ့အခါယထာစီရပေါ့နော်အိန္ဒိယမှာပုံမှန်လည်းယထာစီနေကြဆိုကိုကအဆင်ပြေမယ်ပဲထင်ခဲ့ရပေါ့ဒါပေမဲ့အဲ့အချိန်မှာကိုတက်သွားတဲ့အချိန်မှာလုံဝဟိုအမ်ယထာပြည့်ကျက်နေခြေချစရာနေရာမရှိဘူးပေါ့နော်တကယ်အိန္ဒိယအဲရုပ်ရှင်တွေထဲမှာဟိုအရင်တော့ရုပ်ရှင်တွေမှာမြင်ဘူးတဲ့အတိုင်းပေါ့အပေါ်မှာလည်းဒီအိတ်စင်ပေါ်မှာလည်း6လောက်တည်းကတို့လို့ကျွဲလန်းနေကိုကောင်းလည်း6လောက်တည်းနဲ့ကဲမိပေါ့နော်အဲ့ဒီကတော့မနည်းပါဘူးအော်မမေနိုင်နဲ့အမှတ်တရပါပြသူတို့မှလူရမ်းများရယ်ပေါ့နော်ဘယ်နာတော့ကားဟွန်တီးကြတယ်သူတို့ကမတင်းစိတ်ဆိုးတာပေါ့နော်အဲ့လိုမျိုးဟွန်တီးကြအမျိုးရှိရယ်အဲဒီစိတ်မကောင်းစရာတော့ဟိုးအရင်နှစ်တရဒီကယ်လာဒေသမှာဒီဆင်ရမ်းပေါ့ရယ်ပေါ့နော်ဆင်ရမ်းပေါ့တဲ့နေရာမျိုးကြတော့သူတို့ဒီလူတွေကကြတော့တင်းနှံ့နေဆိုင်တယ်တင်းနှံ့နေဆိုင်တော့ဆင်တွေကလာပြီးတော့ဖျက်ဆီးရယ်ဖျက်ဆီးရဲ့အခါကျတော့ဒီအစိုးရဘက်ကအဲတောင်မြူတဲ့အပိုင်းနေပေါ့နော်အဲ့ဒါမျိုးကြာသူလူရစိတ်တူပြီးတော့ဆင်းနေအိဝဝနေစားတဲ့အစားစားတဲ့မှာမိုင်းထဲ့တာပေါ့နော်မိုင်းထဲ့ပြီးတော့ပြန်ပြီးတော့တိုက်ခိုက်တာမျိုးတွေလည်းကြုံရပါတယ်ဟုတ
်အစားတောင်နေဘူးကုန်ချင်ချင်နေရောလူရှိနေလေအ
ဲတူညီတဲ့အပိုင်းနေလည်းရှိရတူညီတာမျိုးကြာတော့ဟိုမြန်မာပြည်မှာဆိုလို့ရှိရင်ဒီမြန်မာမျိုးသမီးတွေပါပေါ့နော်ရိုးရအင်ဂျီထမိန်လေးတွေတံမိုးထားပြီးဝတ်ကြဒီမှာလဲစာရီရောင်းလုံးလေးတွေတံမိုးထားပြီးဝတ်ကြရှိရပေါ့နော်ခုကကြတော့ဒီတွေ့ရတဲ့လောက်ပေါ့နော်မျိုးသားတွေကလုပ်ငန်းခွင်မှာပို့ပြီးတော့တွေ့ရတယ်မျိုးသမီးတွေကိုမတွေ့ရအောင်စားတော့ပန်းကကြတော့သူတို့ကပြည်နယ်တစ်ခုနဲ့တစ်ခုနဲ့နည်းနည်းပဲကွာရပေါ့နော်ဒါပေမဲ့တောင်ပိုင်းနဲ့မြောက်ပိုင်းကြတော့တော်တော်ကွာတာမျိုးတွေ့ရတယ်အဲတူလာတစ်ခုကတော့ပဲအစားတော့ပဲဖြစ်သူမဆလာတော့သုံးကြရပေါ့နော်လက်ဖက်ရည်တဲ့တောင်သူတို့ကမဆလာထဲတော့ပေါ့နော်ဒီဆိုတော့သူတို့နှင်းနေမရှိတော့ဘူးနှင်းကတော့ဒီရေကဲတောင်တွေပေါ်မှာပဲရှိနေတော့ဖြစ်တဲ့အတွက်ကြောင့်ဒီအခြားနေရာတွေကမြက်ခင်းပင်တွေကစိမ့်ပြီးတော့ဒီတပင်တွေကလည်းစိမ့်နေတာပေါ့နော်ပြီးတော့ပန်းတွေလည်းပွင့်နေရသည်ဖြစ်တဲ့အတွက်ကြောင့်ပန်းတွေပွင့်နေရတကယ်ဟိုပကြီကတစ်ချက်လိုပဲအရင်လှတယ်ဟိုဘောလီဝုဒ်ရုပ်ရှင်တွေရောက်နေတယ်ခံစားရတယ
်ဒီလာလေမဲ့သူတွေအတွက်ဘင်းနေရာတွေကတည်လို့အကောင်းဆုံးဆိုတာကိုသူကအခုလိုနဲ့အကြံပြုထားတယ
်ဒီအိန္ဒိယရဲ့ရုပ်ရှင်တွေကအတိုင်းအောင်သုံးခံတက်တဲ့ရောင်စုံကိတ်တွေရောင်စုံစာအုပ်တွေပေါ့နော်အဲ့အရာတွေကြိုက်တဲ့လူတွေဆိုလို့ရှိရင်တော့ဒီ Rajasthan ထွေးဒေတာရှိရဲ့အဲ့ဒီမှာကြတော့ဒီရောင်စုံမျိုးတွေရှိအနမဲ့တွေကသူကတစ်မျိုးနဲ့တစ်မျိုးအယောင်နေမတူဘူးပေါ့နော်အဲ့လိုမျိုးလေးခွဲခြားထားရှိရဲ့လူလူလေးလာတကယ်လို့ကိုကတဘာဝတရားကြိုက်တဲ့လူတွေဆိုလို့ရှိရင်တော့ဒီ Himwanda ဒေတာပေါ့နော် Kashmir ဒေတာကတော့အရင်လာရတာကြောင့်မို့လဲသူတို့အများနဲ့ဒီနှစ်နိုင်ငံလူတွေကြတဲ့နေရာလည်းဖြစ်တယ်ပေါ့နော်လွင်လင်ကျေးကြီးတွေနဲ့အရန်လှတယ်သူကအရန်တိုင်းတိုင်းပဲဒေတာကန်သူတွေရဲ့ဘဝတွေကတော့ခက်ခဲတယ်ပေါ့နော
်ကေဂျင်စီတို့ရေခီးတော့ဘလော့ဂါလေးရဲ့အိန္ဒိယကြီးစင်ကြောင်းကြားခဲ့ကြပြီနော်ဂျင်စီတို့ရောဘယ်ကြီးတော့ဖြစ်တာလဲဒါပေမဲ့ဂျင်စီစီစဉ်တော့စောင့်ကြည့်ဖို့ပြင်နေနော်
မခင်လေးတင်ဆက်ပေးခဲ့တဲ့ generation C စီစဉ်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါရစေအမေရိကန်မှာကျင်းပနေတဲ့ Copa America Flag ဘောလုံးပွဲမှာတော့ Argentina အသင်းက Chile ကိုနိုင်ပြီးတော့ quarter final တက်သွားပါပြီ Copa America Flag ပေါ်မှာခံမှန်းချက်တွေနဲ့အတူ Euro 2024 ဥရောပ Flag ဘက်ကနာမည်ကြီးအင်္ဂလန်အသင်းရဲ့အလားအလာဘယ်အသင်းတွေပိုဆွဲနိုင်ခြေရှိသလဲဆိုတဲ့ခံမှန်းချက်တွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်
ဥရောပဗလာဘောလုံးပွဲတွေကို1960ခုနှစ်ကစပြီးတော့၄နှစ်ကြိမ်ကျင်းပလာခဲ့တာအခုဆိုရင်18ကြိမ်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒီကနေ့16ကြိမ်မှာတော့ဂျာမနီနဲ့စပိန်က3ကြိမ်စီဘိုးဆွဲထားပြီးတော့အီတလီနဲ့ပြင်သစ်က2ကြိမ်စီ၊ယခင်ဆိုဗီယက်ပြည်ထောင်စုချက်ကိုစလိုဗာကီးယား၊နယ်သာလန်၊ဒန်မတ်၊ဂရိစ်နဲ့ပေါ်တူဂီတို့က2ကြိမ်စီဘိုးဆွဲထားပါတယ်။အဲ့ဒီကျင်းပခဲ့တဲ့16ကြိမ်ထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့အိရှင်အသင်းတွေဘိုးဆွဲခဲ့တာက3ကြိမ်ပဲရှိခဲ့တာဖြစ်ပါတယ်။အဲ့ဒါကတော့1964မှာစပိန်1968ကအီတလီနဲ့1984မှာပြင်သစ်အသင်းတို့ပူဆွဲခဲ့ကြတာဖြစ်ပါတယ်။1984ခုနှစ်နောက်ပိုင်းမှာတော့အိရှင်အသင်းတွေတစ်ကြိမ်မှပူမဆွဲခဲ့တာအခုဆိုရင်နှစ်ပေါင်း40ရှိလာခဲ့ဖြစ်ပါတယ်။ဆိုတော့အခုတစ်ကြိမ်အိရှင်အဖြစ်ကျင်းပတဲ့ဂျာမနီနေနဲ့ဒီအဆင့်လာကိုခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်။1988ခုနှစ်ကအရှင်းနဲ့အနောက်ဂျာမနီမပေါင်းစည်းခင်ကအနောက်ဂျာမနီမှာကျင်းပခဲ့တဲ့ယူရို88မှာတော့ဂျာမနီသင်းဟာအဲ့တုန်းကချန်ပီယံဖြစ်ခဲ့တဲ့နယ်သာလန်သင်းကိုဆီမီဖိုင်နယ်မှာရှုံးပြီးတော့အရေးနိုင်ခဲ့တာကြောင့်ချန်ပီယံဆုနဲ့လွဲခဲ့သလို1988ပြီးတဲ့နောက်ဒီကြားထဲ2006ကမ္ဘာဖလားအရှင်ဖြစ်တုန်းကလည်းဆီဖိုင်နယ်မှာချန်ပီယံဖြစ်သွားတဲ့အီတလီအသင်းကိုရှုံးပြီးတော့ချန်ပီယံဆုနဲ့လွဲခဲ့တာတွေကလည်းစိတ်ဝင်စားစရာသမိုင်းမှတ်တမ်းတွေဖြစ်ပါတယ်ဆိုတော့စောပိုင်းမှာပြောခဲ့သလိုပဲဂျာမနီအသင်းအနေနဲ့ဒီအစင်လာကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့ဒီယူရိုပြိုင်ပွဲမှာစိတ်ဝင်စားစရာလို့ပဲပြောမှာဖြစ်ပါတယ်။ဂျာမန်တိုင်းရင်ကတော့ဘူဆွဲနိုင်ကြီးရှိတဲ့အသင်းတွေထဲမှာရေဘန်းအစားဆုံးကတော့အိရှင်ဂျာမနီနဲ့အတူပြင်သစ်နဲ့အင်္ဂလန်အသင်းတို့ဖြစ်ပါတယ်။ဒါမဲ့လည်းအင်္ဂလန်အသင်းဟာအခုခါမှာအုပ်စုပထမနဲ့နောက်ဆက်ကိုတက်ခဲ့ပေမဲ့လည်းအုပ်စုပွဲစဉ်တွေမှာထင်သလောက်ခြေစွမ်းမပြနိုင်တာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဆိုတော့အင်္ဂလန်အသင်းဒီတစ်ကြိမ်မှာရောတကယ်ပဲပိုဆွဲနိုင်ပါမလား။အင်္ဂလန်အသင်းဒီနေ့ပိုဆွဲနိုင်ချိန်နဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့အင်တာဗျူးကိုကျော်မျိုးဟန်ကတော့
အင်္ဂလန်က Euro 2024ပြိုင်ပွဲမဆောင်ပြီးတော့သူရေဘန်းအစားဆုံးအသင်းပိုဆွဲဖို့ရေဘန်းအစားဆုံးအသင်းဖြစ်ခဲ့ပေမဲ့တကယ်အုပ်စုအဆင့်ပွဲစဉ်တွေကစားပြီးတော့အင်္ဂလန်ရဲ့ခြေစွမ်းကိုတော်တော်များများအားမရကြောင်းဒီပြဆော့ကိတ်အနေနဲ့နေရာစုံမဖြည့်ရှင်းရမယ့်ပြဿနာတွေရှိပြီးအထူးသဖြင့်တော့ကျွန်တော်အမြင်ကွင်းလယ်ပိုင်းမှာတော်တော်ဖြည့်ရှင်းရမယ်ကြောင်းကွင်းလယ်စွမ်းတော်မှုကအားနည်းတယ်ဘောလုံးရေရှောင်းမှုတွေကနှေးလွန်းတယ်အဲလေးလံလွန်းအင်္ဂလန်တော်တော်လက်လက်မြန်မြန်ဆန်ဆန်မျိုးမရှိအဲ့တော့အင်္ဂလန်အနေနဲ့အသင်းငယ်တွေကိုအနိုင်ရကောင်းရနိုင်ပေမဲ့အသင်းကြီးတွေနဲ့တွေ့ရတဲ့အခါမှာအင်္ဂလန်တေချာဖို့ရုန်းကန်ရလိမ့်မယ်ဒါကြောင့်အင်္ဂလန်အနေနဲ့quarter final လောက်အထိပဲမျှော်လင့်ရနိုင်မယ့်ခြေစွမ်းမျိုးဖြစ်နေပါတယ်ခင
်ဗျာ။ဒါမှမဟုတ်တိုင်းငင်ကဘလောက်ပဲရေပန်းစားစားတကယ်တမ်းပြိုင်ပွဲတွေစတဲ့အချိန်မှာအကောင်းဆုံးကစားနိုင်မှချန်ပီယံဖြစ်နိုင်မှာဖြစ်ပါတယ်။ဆိုတော့ဒီနှစ် Euro 2024မှာဘယ်သင်းဘိုဆွဲနိုင်မလဲ။ပြိုင်ပွဲတကယ်စတင်တဲ့အချိန်မှာဘယ်သင်းကချန်ပီယံခြေစွမ်းမျိုးကိုအမှန်တကယ်ပြသနိုင်ပါသလဲ။လက်ရှိ Euro 2024မှာကစားနေတဲ့အသင်းတွေကဘယ်သင်းကအကောင်းဆုံးခြေစွမ်းပြပြီးချန်ပီယံဖြစ်မဲ့ထင်တယ်ဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံကဘောလုံးပြိုင်ပွဲတူဖြစ်တဲ့ကိုဖေမောင်ထက်ကတော့အခုလိုခံမှန်းပါတယ
်ဒီနှစ်အသင်းကြီးတွေရဲ့ခြေစွမ်းကိုသိမ်းမချိုက်ပါဘူးဒါပေမဲ့ဒီအသင်းကြီးတွေထဲမှာစပိန်တသင်းပဲဟိုခြေစွမ်းထက်တမဲ့မဲ့ရှိတာကြောင့်ဒီနှစ်စပိန်ချန်ပီယံဖြစ်မယ်လို့ထင်မိပါတယ်ဗျစပိန်မှာတိုက်စစ်မှုမှုတော့ဂိုးသင်းတိတ်မကောင်းပေမဲ့တသင်းလုံးအစုလိုက်အဖွဲ့လိုက်ဂိုးသင်းအားကောင်းနေတာတွေ့ရတယ်ဗျတိုက်စစ်နဲ့ပတ်သက်ရင်ဒီယူရိုမှာအစုလိုက်အဖွဲ့လိုက်အားကောင်းဆုံးအသင်းလို့တော့ကြောင်းထင်မိပါတယ်အသက်16နှစ်ပဲရှိသေးတဲ့လာမယ်ရမယ်ရဲ့ခြေစွမ်းအရင်ကောင်းတယ်လို့ပက်ဒရီရိုဒရီဖေဘီယန်လူးဝစ်တို့ရဲ့ဒီကွင်းလယ်ကလည်းအရင်ကောင်းနေတော့တွေ့ရတော့ကြောင်းဒီယူရို2024ချန်ပီယံကစပိန်ဖြစ်မယ်လို့ကျွန်တော်ခန့်မှန်းမိပါတယ်ဗ
ျဒီပေါ်မှာ Soccer Follow Channel အိတာချုပ်ကိုကျော်မျိုးဟန်ကရောဘယ်လိုခန့်မှန်းပါသလဲ
ယူရို2024မှာဘိုးဆွဲဖို့ဟိုအဖြစ်နိုင်ဆုံးအသင်းကတော့ကျွန်တော်အမြင်ပါတော့
ဟိုသူစပယ်ရင်တင်းလို့ထင်တယ်ခင်ဗျလက်ရှိမှာစပယ်ရဲ့ကစားပုံတော်တော်လေးကောင်းနေတယ်အဲသူတို့ရဲ့ပျောက်ဆုံးခဲ့တဲ့ဒီတောင်ပန်တိုက်စစ်တွေကိုတွေ့လာတာတယ်ဒီလူငယ်နှုတ်ဖြစ်တဲ့ဒီနီကိုဝီလီယမ်နဲ့ရာမယ်တို့ရဲ့တောင်ပန်တိုက်စစ်ကစပယ်နိုင်ငံရေးရနေတဲ့အကြောင်းရင်းဖြစ်လာပြီးတော့ရှေ့လေနောက်တော်တော်လေးဟန်ချက်ကြီးရဲ့အသင်ဖြစ်နေတယ်စပယ်ရင်တင်းဟာလက်ရှိ
ပြောင်းလဲတွေ့ရတယ်စုဖွဲ့မှုကလည်းပုံကောင်းနေတယ်အဲသူတို့ဘယ်နောက်ကန်အစွန်နေရာမှာကုကူရဲလာကိုတုံးတာကတော့အနည်းဒီဝေဖန်စရာရှိပေမဲ့ဂျန်တဲ့နေရာတွေမှာအဲလူတုံးပြူကိုတွေကရော်လေးကောင်းမွန်နေတာကိုတွေ့ရတယ်စပိန်နဲ့ဟာယူရိုဥရောပဖလားပြိုင်ပွဲကိုထောင်ကွာ60လေး2000နဲ့2010နှစ်တွေမှာတုံးချိန်ဘူးဆွဲထားပြီးတော့ဂျာမနီနဲ့အတူပူရဲအများဆုံးရထားတာလည်းဖြစ်ပါတယ်ခင်ဗျာ ဒီနေ့မှာပဲအမေရိကန်ဘက်မှာတော့2010လေးကိုပါအမေရိကဖလာဘောလုံးပွဲတွေကိုကျွန်တော်29ရက်က7တင်လိုက်ပါတယ်။တောင်အမေရိကတိုက်က10ဆင့်အပြင်အခုချိန်အင်းရှင်အမေရိကန်နဲ့ဟောင်ကောင်ကဇုံကအသင်း5ဆင့်စုစုပေါင်း16ဆင့်ကိုအုပ်စုလေးစုခွဲပြီးတော့ကစားကြတာဖြစ်ပါတယ်။အုပ်စုအေမှာတော့အာဂျင်တီးနာ၊ချီလီ၊ကနေဒါ၊ပီရူးအုပ်စုဘီမှာတော့ဗင်နီဇွဲလား၊မက္ဆီကို၊အီကွေဒေါ၊ဂျမိုက်ကာ အုပ်စုစီမှာတော့အူရုဂွေးအင်ရှင်အမေရိကန်ဘိုလီးဗီးယားနဲ့ပနားမာတို့ပါဝင်ပြီးတော့အုပ်စုဒီမှာတော့ဘရာဇီးကိုလံဘီယာပါရာဂွေးနဲ့ကော့စတာရီကာတို့ပါဝင်တာဖြစ်ပါတယ်။အာဂျင်တီးနာအသင်းကအဖွဲ့ပွဲမှာကနေဒါနဲ့အကျိတ်နဲ့ကစားပြီးတော့ငကိုးဂိုးမရှိတဲ့နိုင်စလို့အင်္ဂါနေ့ကချီလီနဲ့ပွဲမှာလည်းငကိုးဂိုးမရှိတဲ့နိုင်ပြီးတော့အုပ်စုဒီကနာမည်ကြီးဘရာဇီးကတော့အဖွဲ့ပွဲမှာကော mian le phit de Argentina the thap pi raw bo swae me lo tip pe ni ja ba de so raw di ne Copa America phla go phe tin bo swae me le so raw paw ma raw ko phe maung thak ga
di ne Copa America go raw Messi paw win ne chi swan pya nei ne Argentina a tin ya be ya twa me lo myon man mi ba de bya poe su yin ne group di ye swae da de Argentina အတွက်အားသာတာကြောင့်ဟို final ကိုတက်တောက်တန်တာနဲ့ရောက်သွားပြီးတော့ပုံဆွဲဖို့မရပါနဲ့ဗျ။တိုက်စစ်ခံစစ်ကွင်းလေအစသရဘရာဇီးလျက်တာနေတဲ့ Argentina ဒီနေ့ Copa America ကိုထပ်ရမယ်လို့မျှော်မှန်းမိပါတယ်ဗျ
။တခါညီတော်မျိုးမနေထိုင်နေတဲ့စွန့်ရည်နယ်နဲ့ရန်ကုန်တက္ကသိုလ်ဘောလုံးသမားဟောင်းကိုကျော်ကြီးကတော့
ဘရာဇီးကတော့ကျွန်တော်ဒီနေ့သိမ့်မကြိုက်ဘူး။ဘာဖြစ်လဲဆိုတော့ဘရာဇီးကလည်းနည်းနည်းဟိုဘယ်လိုခေါ်လဲ။နည်းနည်းကြောက်သလားလို့ဆိုတော့ကျွန်တော်အမြင်ပြောတာပေါ့နော်။ကောင်းတာတော့ကျွန်တော်တန်တာတော့ဥရုဂွေးနဲ့အာဂျင်တီးနာတော့ကျွန်တော်ကြိုက်တယ်အဲ့ဒါတော့ဟိုကျွန်တော်ကြိုက်ကြတော့ပေါ့နော
်ဒီနေ့ Copa America ဖလား final ကိုတော့ Florida ပြည်နယ် Miami မှာရှိတဲ့ Hard Rock ဘောလုံးကွင်းကြီးမှာဇူလိုင်လ14ရက်နေ့ကျရင်ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပြေးမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါအောင်ရှင်။
ထိုင်းနိုင်ငံကဗန်နေဟာမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေအဖြစ်ပြောင်းလဲနေရယူလာနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်အမန်ဒူးစ်ရဲ့ဒီကနေ့ဇွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာတက်မှာဖော်ပြပါတယ်စင်ကာပူနိုင်ငံအတွင်းမြန်မာစစ်ကောင်စီအတွက်အဓိကချိတ်ဆက်လှုပ်ဆောင်ပေးနေတဲ့ဗန်နေကိုစင်ကာပူအစိုးရကကန့်သတ်အရေးယူမှုတွေလှုပ်ဆောင်လာတာကြောင့်စစ်ကောင်စီကထိုင်းနိုင်ငံဘက်ကဗန်နေကိုပြောင်းလဲအသုံးပြုလာနေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့အကြအတဲလုံခြုံရေးကောင်စီရဲ့အရေးယူဆောင်ရွက်ဖို့ပြတ်ကွက်တာဟာမြန်မာပြည်သူတွေအတွက်အလွန်ကြီးမားတဲ့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မောထွန်းကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးမှာတင်ပြသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့2023ခုနှစ်အတွက်နှစ်စဉ်အစည်းအဝေးခန်းစာနဲ့ဆက်လင်းပြီးအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးမှာတာမတ်ကြီးဦးကျော်မောထွန်းကလုံခြုံရေးကောင်စီရဲ့မြန်မာရေးအလေးထားဖို့ပြတ်ကွက်နေမှုအပေါ်စိတ်ပျက်မိတဲ့အကြောင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုဟာမနှစ်2023ခုနှစ်အတွင်း35ရာခိုင်နှုန်းတိုးလာခဲ့ပြီးအာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်အဖွဲ့က2022ခုနှစ်မှာပိတ်ပင်တားမြစ်တဲ့အမိန့်ထုတ်ပြန်ပြီးတဲ့နောက်မနှစ်ကဘိန်းစိုက်ပျိုးထုတ်လုပ်မှု95ရာခိုင်နှုန်းကျသွားတယ်လို့ကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကဒီကနေ့ဇွန်လ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စစ်တမ်းမှာ ဖော်ပြထားပါတယ်လက်တလောမြန်မာနိုင်ငံအတွင်းမှာပဋိပက္ခတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြိုးမှုတိုက်ဖျက်ရေးကိုမလုံနိုင်ကြောင်းစစ်ကောင်စီပြည်ထရေးဝန်ကြီးဗိုလ်ချုပ်ရာဗီက UNODC ရဲ့ကြေညာချက်ကိုပြန်လည်တုံ့ပြန်ထားပါတယ်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်ဖြစ်နေပြီး AA အာရခတပ်တော်ကစစ်တွေမျိုးကိုချဉ်ကပ်လာတဲ့အတွက်မြန်မာစစ်ကောင်စီဘက်ကစစ်သင်းဘောတွေဘင်္ဂလားဒေ့ရှ်နိုင်ငံစိတ်မာတင်ကျွန်းဝန်းကျင်ကိုဆစ်လွတ်နေတဲ့အကြောင်းမျက်မြင်သက်သေတွေကပြောဆိုကြပါတယ်ခင်ဗျာ
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်။This program